Welcome to the Voice of America in Burmese.
Minglam nakhen ma shin. 2019 ခုနှစ်အောက်တိုဘာလ10ရက်ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line တို့မီတာ24 40 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။မခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသိန်းနဲ့ကျွန်တော်ကြိုကြောသိမ်းပြပြမှာပါဆီးရီးယားဆင်းမြောက်ပိုင်းကခါတပ်ဖွဲ့တွေကိုဒူတီတပ်ဖွဲ့တွေကလေကြောင်းကနေရောမြေပြင်ကနေပါဆက်ပြီးတိုက်ခိုက်နေပါတယ်ဒီရုပ်နဲ့ကုံသွေးရေးဆင်ရသဘောတူညီချက်တစ်ခုရဖို့ခွင့်လန်းကောင်းတစ်ခုရှိနေပြီလို့သမ္မတထရမ်ကပြောပါတယ် Facebook ထူထောင်သူ Mark Zuckerberg ဟာသူတို့ထုတ်မဲ့ Digital ငွေကြေးနဲ့ပတ်သက်ပြီး American Outlook တော်မှာဒီလအတွင်းပြောဆိုဖြေကြားဖို့ရှိပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အကျိတ်80မြောက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်အမှုဆောင်စည်းဝေးမှာဒုက္ခသည်တွေနေရပြည်ရေးနဲ့နိုင်ငံသားဖြစ်ရေးလုပ်ငန်းစဉ်ကိုလူကယ်ပြန်ဝင်ကြီးကအခုလိုရှင်းပြသွားပါတယ
် The NVC process to citizenship which took 2 years has now been shortened to 6 months
မြန်မာပြည်ကိုပြန်ရောက်ပြီး6လကြာမှစီစစ်ပြီးနိုင်ငံသားစီစစ်ရေးကတ်တွေထုတ်ပေးမယ်ကြောင်းပြောသွားတာနဲ့အတူနိုင်ငံတကာသတင်းလွှာတွေမှာတော့ဒီနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေအဖြစ်လူခွင့်ရေးရှင်နေအမတ်ကလိုနီနဲ့တကွာနာမည်ပြင်းနေသူတွေအကြောင်းတခါဆီးရီးယားမြောက်ပိုင်းကိုတူရကီကဗုဒ္ဓဟူးနေ့မှာစပြီးတော့တိုက်ခိုက်ခတ်ခဲ့တဲ့အပေါ်မှာအမေရိကန်ကမဟာမိတ်ခတ်တွေအပေါ်မှာတစ္ဆာဖောက်မှုအဖြစ်ရှုမြင်နေကြတာဟောင်ကောင်ကစန္ဒပြပွဲတွေနဲ့မငြိမ်သက်မှုတွေကိုနှိမ်နှင်းဖို့တရုတ်ပြည်မှာကြီးအကူအညီကိုဟောင်ကောင်အုပ်ချုပ်ရေးမှူးယူတော့မလားစတဲ့သတင်းလွှာတွေနားဆင်ကြရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မြို့သက်တို့ကပြောပြပါမယ်ရှင
်ဆီးရီးယားနိုင်ငံစီမြောက်ပိုင်းကခါတပ်ဖွဲ့ကိုရှင်းထုတ်ဖို့ကာလာတော်ကြာကလေးကစီစဉ်ထားတဲ့စစ်စင်ရေးတစ်ခုကိုတူရကီကစတင်နေပါပြီခါလက်နက်ကင်တွေကိုတူရကီဆိုရကအကြမ်းဖက်ဝါဒီတွေဖြစ်တက်မှတ်ထားပြီးအနောက်နိုင်ငံအများပြားကတော့IS အကြမ်းဖက်ဝါဒီဘက်ကိုနှိမ်နင်းတာမှာအဓိကမဟာမိတ်တွေဖြစ်သတ်မှတ်ထားတာပါ။အဲဒီဒေသကိုလီကျောင်းကနေတိုက်ခိုက်ပြီးနိုင်ပိုင်းကြာပြီးတဲ့နောက်တူရကီရဲ့ဒုတိယအဆင့်ထိုးစစ်ကိုစတင်ပါတယ်။တူရကီတပ်ဖွဲ့တွေဟာနေဆက်ကိုဖျက်ပြီးဆီးရီးယားရှေ့မြောက်ပိုင်းကိုဝင်လာကြတယ်လို့တူရကီကာကွယ်ရေးဌာနရဲ့ဒေသစံတော်ချုပ်ဗိုလ်ဒူးနေနှောင်းပိုင်းထုတ်ပြန်ချက်တခုမှပြောထားပါတယ်။ဒါပေမဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့များ SDF ပြောခွင့်ရမူစတဖာဘာလီကတော့တူရကီတပ်ဖွဲ့တွေရဲ့တောအပြတ်ဒေသမြေပြင်ထိုးစစ်ကို SDF တပ်ဖွဲ့ဝင်တွေကတွန်းလှန်လိုက်တယ်အခုချိန်မှာရှစ်တက်သွားနိုင်တာမရှိဘူးလို့ထွတ်တာမှာကြေညာပါတယ်စစ်စင်ရေးစတင်တဲ့ပေါ်တူရီသမရရီဂျစ်ထိုင်ပ်အာရိုဝန်ကငြိမ်းချမ်းရေးညွှန်ဦးလို့ဗိုလ်ဒူးတွေမှာခေါ်ဆိုကြေညာပြီးတူရကီနိုင်ငံပေါ်ကျန်းဖက်ဝါဒအန်ဒရီချိန်ချောက်မှုကိုအပြီးတိုင်ဖယ်ရှားပစ်ဖို့ရည်ရွယ်တာလို့ပြောပါတယ်ဆီးရီးယားရှေ့မြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့ကိုရုတ်သိမ်းမယ်လို့သမရအင်ပီရိုကကြေညာခဲ့ပြီးရပိုင်းအတွင်းမှာပဲတူရကီစစ်ဖက်ရဲ့စစ်စင်ရေးကိုစတင်တာပါသမရအင်ပီရိုရဲ့ကြေညာချက်ပေါ်အံ့အသင့်ခဲ့ကြတယ်လို့အတော်လဲဝေဖန်ပြောဆိုနေကြပါတယ်ဒီအကြောင်းသတင်းဆောင်မကိုနောက်ပိုင်းမှာထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
ဆီးရီးယားမြောက်ပိုင်းကနေအမေရိကန်တပ်တွေကိုရုတ်သိမ်းဖို့သမရဒေါ်နယ်ထရန့်ဆုံးဖြတ်ချက်အတွက်ဗိုလ်တပူးနေမှာလဲပါတီကြီးနှစ်စလုံးကလှစ်တော်မှတ်တွေဆက်ပြီးပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်ကြပါတယ်ထရန့်အစိုးရအဖွဲ့ရဲ့အချက်မရှိပြစ်ပယ်မှုခံရတဲ့မဟာမိတ်ကတ်စ်တွေအတွက်ဆုတောင်းပေးကြဖို့တန်ကာရိုလိုင်းနားပြည်နယ် Republican ထက်လွတ်တော်မှ Lindsey Graham က Twitter မှာရေးပါတယ်ဒီလိုလုပ်တာအဲစစ်တွေးကြတွေပြန်ပြီးခေါင်းထောင်လာဖို့တည်ကြစေတယ်လို့လည်းပြောပါတယ် Delaware ပြည်နယ်က Democrat ထက်လွတ်တော်မှ Chris Coons ကလည်းသမ္မတထရန့်အစိုးရအဖွဲ့က Syria Cuts မဟာမိတ်တွေကိုပြစ်ပယ်ထားတယ်လို့ဆဆွဲတယ်လို့ American ပြည်ထောင်စုရဲ့ယုံကြည်အားထားရမှုတွေမေးခွန်းထုတ်ဆရာဖြစ်လာစေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အခုလို American တပ်တွေ Syria ကရုတ်သိမ်းမှုတွေအကောင်းမြင်သူကတော့ Kentucky ပြည်နဲ့ Republican အထက်လွှတ်တော်မှ Rand Paul ဖြစ်ပါတယ်။သမ္မတ Trump ကအဆုံးမရှိတဲ့စစ်ပွဲကိုရပ်ဆိုင်းစေခဲ့တယ်လို့ဒီအတွက်ရလက American ပြည်ထောင်စုအတွက်ပိုးပြီးခိုင်မာအားကောင်းလာနိုင်တယ်လို့ဆိုပါတယ်
။သမ္မတ Donald Trump ကသူ့ကိုအရေးယူဖို့ All-Out Democrat အမတ်တွေစုံစမ်းစစ်ဆေးနေတဲ့ကိစ္စတရားရုံးချုပ်အထိရောက်ပြီးအဆုံးဖြတ်ခံယူရနိုင်ချေရှိတယ်လို့ခန့်မှန်းပြောဆိုလိုက်ပါတယ်။သူကိုရေးယူတင်တာဆိုတာဒီမိုကရက်တွေဦးဆောင်ပြီးစုံစမ်းစစ်ဆေးမှုမှာပါဝင်လို့ဆောင်မှာမဟုတ်ဘူးလို့သမရအင်ပြည်တော်ကပြောပြီးနောက်ရက်ကြာမှာပဲသမရကသတင်းထုတ်တွေကိုအဲ့လိုပြောတာပါ။အောက်လူတော်ကဒီမိုကရက်တွေအနေနဲ့သူ့ရဲ့ပူပေါင်းဆောင်မှုကိုလိုချင်ရင်ဘာလုပ်ရမလဲဆိုတာကိုတော့သမရထရမ်ကအတိအကျပြောမတော်ပါဘူး။ဒါပေမဲ့ကျွန်တော်တို့ရဲ့အခွင့်အရေးတွေကိုသူတို့ပေးမယ်။ရီပူဘလီကန်တွေအနေနဲ့မျှတတဲ့အခွင့်အရေးရမယ်ဆိုရင်ပူပေါင်းဆောင်ရမယ်လို့တော့ပြောပါတယ်။Twitter ပေါ်မှာတော့သမ္မတထရမ်ကသူ့ကိုရေးယူဖို့စုံစမ်းစစ်ဆေးနေတာဟာဘာမှမလုပ်တဲ့ဒီမိုကရက်တွေရဲ့လိင်ညာလှည့်ပြားမှုတသက်ပဲလို့ရေးပါတယ်။အရေးယူဖို့စုံစမ်းစစ်ဆေးနေတာဟာအခြေခံဥပဒေနဲ့မကိုက်ညီဘူးလို့သမ္မတအင်ပီရိုကပြောထားပြီးစုံစမ်းစစ်ဆေးမှုလုပ်တဲ့မလုပ်တဲ့ဆိုတဲ့အပေါ်အောက်လူတော်တရားလုံးကမျက်ခွဲဆုံးဖြတ်ဖို့တောင်းဆိုထားပါတယ်။ ဒါပေမဲ့အရေးယူမလားဆိုတာဒီကရန်မဲခွဲဖို့မဆုံးဖြတ်ခင်သမရဒူးရဲ့ဥပဒေမဲ့လုံဆောင်ချက်ဆိုင်ရာဆွဆွဲချက်တွေကိုအလုပ်တော်ကစုစမ်းစစ်ဆေးတဲ့အပေါ်ပိတ်ပင်ကန့်တတ်တဲ့စည်းကမ်းသတ်မှတ်ချက်မျိုးမရှိပါဘူး
။ကွန်ပျူတာအွန်လိုင်းကနေစိုက်ဘာတိုက်ခိုက်မှုတွေအတော်ရော့ပါလာနေတာတွေ့ရပေမဲ့တိုက်ခိုက်သူတွေဟာအချက်လက်တွေနဲ့အကျိုးမြတ်ငွေရဖို့အတွက်ပြစ်မှတ်ထားလုပ်လာတာတွေ့ရတယ်လို့ EU ဥရောပသမဂ္ဂရဲ့2019စိုက်ဘာတိုက်ခိုက်မှုဆိုင်ရာအစီရင်ခံစာမှာဖော်ပြပါတယ်။စိုက်ဘာချင်းချောက်မှုတွေထဲမှာထိတ်ဆုံးကရှိနေတဲ့ပြန်မေးတောင်းငွေတောင်းဖို့လုပ်ထားတဲ့ ransomware ကတော့ခုထိကျန်နေဆဲဖြစ်ကြောင်းနဲ့ EU ရဲ့စိုက်ဘာစောင့်ကြည့်ဌာနအစီရင်ခံစာမှာဖော်ပြပါတယ်။တိုက်ခိုက်သူတွေကအရေးကြီးတဲ့အချက်လက်တွေကို ransomware သုံးပြီးပိတ်ဆို့ထားပြီးငွေပေးမှပြန်ဖွင့်ပေးတာမျိုးလုပ်လို့ရှိတဲ့အတွက်ပုဂ္ဂလိကရောလူလူအတွက်ပါစီးပွားရေးဆိုင်ရာအကြီးအကျယ်ထိခိုက်စေတာပါ။အင်တာနက်ရာဇဝတ်မှုဆိုင်ရာချင်းချောက်မှုလေးလာချက်လို့နာမည်ပေးထားတဲ့ဒီအစင်ခန်းစာမှာဖော်ပြထားတဲ့ဆိုဆိုဝါထိခိုက်စေတဲ့ ransomware တစ်ခုက2019 Germanware ဖြစ်ကြောင်းဥပမာပေးပါတယ်။ Germany ကုမ္ပဏီတွေကသူ့ကြောင့်နလန်မထူနိုင်မဲ့ဖြစ်နေတာပါ။ဒီလိုတိုက်ခိုက်မှုမျိုးအစိုးရဌာနတွေလှုပ်လာမှစိုးရင်ကြောင့်ဖော်ပြပါတယ်။ American ပြည်ထောင်စုမှာတော့ဒေသဆိုင်ရာအစိုးရတွေထိခိုက်စေပြီး Atlanta နဲ့ Baltimore မြို့ကြီးတွေဟာဒီလိုတိုက်ခိုက်မှုမျိုးခံရတယ်လို့ဆိုပါတယ်။ American မှာရှိတဲ့ပြည်နယ်တွေက Delaware နဲ့ Kentucky ကလွှဲရင်ကြံပြည်နယ်တိုင်းမှာဒီလိုတိုက်ခိုက်ခံရကြောင်းလည်းပြောပါတယ်။
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 လိုင်းဒိုမီတာ40 kHz 9.33 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေကြော်တာပရိနိမနက်ဖက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တရားရဖို့တိတ်ကောင်းတဲ့အခွင့်အရေးတရားရှိနေပြီလို့သမ္မတဒေါ်နယ်ထရမ့်ကဗိုလ်ထူးနေမှာပြောပါတယ်။တနိုင်ငံကြားကုန်သွယ်ရေးဆိုင်ရာအစီအမံဆွေးနွေးပွဲတွေဝါရှင်တန်မြို့တော်မှာဒီကနေ့လုပ်ဖို့ရှိနေချိန်မှာပဲသမ္မတထရမ့်ကသတင်းတောက်တွေကိုအဲ့လိုပြောတာပါ။သဘောတူညီချက်လုပ်နိုင်မယ်ဆိုရင်ရအောင်လုပ်သွားမှာပါ။တိတ်ကောင်းတဲ့အခွင့်အရေးတရားရှိနေပါတယ်။ကျွန်တော်ထင်တော့တရုတ်ကကျွန်တော်ထက်ပိုပြီးသဘောတူညီချက်ရအောင်လုပ်ချင်နေပါတယ်လို့သမ္မတထရမ့်ကပြောပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ဒီစီတစ်ပိုင်းရအောင်လုပ်ဖို့တရုတ်ကလမ်းဖွင့်ထားတယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်ဗိုလ်ထူးနေကဥရောပနဲ့အမေရိကန်အစုရှယ်ယာစီးတွေပြန်တက်ပါတယ်။ဝေးကမွတ်စလင်လူနည်းစုတွေကိုဖိနှိပ်တဲ့တရုတ်တာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေပေါ်အမေရိကန်ကတန်ခတ်အရေးယူမှုအသစ်တွေအင်္ဂါနေ့မှချမှတ်လိုက်တာကြောင့်အဲဒီနေ့ကအစုရှယ်ယာစီးတွေတည်တည်သာကျသွားခဲ့တာပါ။ဒါပေမဲ့လည်းတရုတ်ကအမေရိကန်ရဲ့စိုက်ပျိုးရေးထုတ်ကုန်တွေကိုပိုဝယ်ပြီးအပြန်အလှန်အားဖြင့်အမေရိကန်ကကုန်သွယ်ကုန်အသစ်တွေတိုးမြင့်ချမှတ်မဲ့ကိစ္စကိုစိုင်းထားဖို့ဆိုတဲ့သဘောတူညီချက်မျိုးရလာနိုင်ရည်ရှိသေးတယ်ဆိုတဲ့သတင်းတွေကြောင့်ဥရောပနဲ့အမေရိကန်ကအစုရှယ်ယာစီးတွေပြန်တက်လာတာဖြစ်ပါတယ
်။လူမှုမီဒီယာကွန်ရက်ကိုသုံးပြီးကမ္ဘာလုံးဆိုင်ရာဒီဂျစ်တယ်ငွေကြေးစတင်သုံးဖို့စီစဉ်တာနဲ့ပတ်သက်ပြီး Facebook ကြီးကဲ Mark Zuckerberg ကအမေရိကန်အောက်လွှတ်တော်ကြားနာပွဲမှာဒီလာတဲ့ထွက်ဆိုဖို့ရှိပါတယ်။ Facebook ကိုစစ်ဆေးမေးမြန်းဖို့နဲ့ငွေကြေးဆိုင်ရာဝန်ဆောင်မှုနဲ့အုပ်ဝင်ခန္ဓာတွေပေါ်မှာသူ့လှုပ်ဆောင်မှုကဘယ်လိုရိုက်ခတ်မှုရှိနိုင်လဲဆိုတာနဲ့ပတ်သက်ပြီးကြားနာပွဲမှာ Zuckerberg တယောက်ခဲကိုသာမေးမြန်းမှာဖြစ်ကြောင်းအောက်လွှတ်တော်ငွေကြေးဝန်ဆောင်မှုဆိုင်ရာကော်မတီထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ Facebook က Digital Liberal ငွေကြေးသုံးစွဲမှုစတင်မှုစီစဉ်ခဲ့တဲ့နောက်ပိုင်းအမေရိကန်ပြည်ထောင်စုနဲ့ဥရောပဥပဒေပြုအမတ်တွေရဲ့နဲ့စီးမင်းစည်းကမ်းဆိုင်ရာတာဝန်ရှိသူတွေရဲ့ပြင်ထန်တဲ့ဝေဖန်မှုကိုခံနေရတာပါ။ဒီနေ့အစပိုင်းတော့က Facebook ရဲ့ Digital ငွေကြေးဆိုင်ရာအမှုဆောင်အရာရှိ David Marcus ဟာအထက်လွှတ်တော် Bank Competition မှာသူ့ရဲ့ငွေကြေးစီစဉ်တဲ့ပတ်သက်ပြီးနှစ်နာရီကျော်ကြာရှင်းပြခဲ့ရပြီးဒီငွေကြေးကိုကြီးကြပ်မှုဆိုင်ရာအတည်ပြုချက်မပါဘဲထုတ်ဝေခွင့်မပြုခဲ့ပါဘူး။ Marcus နဲ့တခြား Facebook အမှုဆောင်အရာရှိတွေကတော့ Digital ငွေကြေးတဲ့ဟာကမ္ဘာလုံးဆိုင်ရာငွေလှဲခွက်တွေကိုရှော့ကျစေမှာဖြစ်တဲ့အပြင်ဒါက Bank စနစ်နဲ့လက်လန်းမမီသူတွေအတွက်အဆင်ပြေစေမယ်လို့လည်းပြောပါတယ်။
ကမ္ဘာပေါ်မှာအမြင့်အယုံချိုရင်းသူဒါမှမဟုတ်မျက်လုံးကွယ်နေသူလူပေါင်း 1.2 ဘီလီယံထက်မနည်းရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့အစိုးရအသိတစ်ခုမှဖော်ပြထားပါတယ်။အဲဒီထဲမှာကြိုတင်ကာကွယ်နိုင်ခဲ့ခြင်းရှိတဲ့ဒါမှမဟုတ်အခုချိန်ထိဘာမှလုံမပေးနိုင်သေးတဲ့အမြင့်အယုံချိုတဲ့နေသူလူပေါင်းက 1 ဘီလီယံထက်မနည်းရှိတယ်လို့ WHO ကပြောပါတယ်။ကမ္ဘာတဝန်းကလူပေါင်း 1 ဘီလီယံကျော်ဟာအနီးမုံအဝေးမုံလိုမျိုးရေတိမ်ဆွဲတာလိုမျိုးမျက်လုံးတငယ်အားနေတာလိုမျိုးအခြေအနေတွေအတွက်သူတို့လိုအပ်တဲ့ကုသမှုမရကြတာကြောင့်အမြင့်အယုံချွတ်တက်ပြီးနေထိုင်နေကြရတယ်လို့ WHO ကပထမဆုံးထုတ်ပြန်တဲ့အမြင့်အယုံဆိုင်ရာနိုင်ငံတကာအစီအခံစာထဲမှာဖော်ပြထားပါတယ်။ဒီကနေ့အောက်တိုဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမြင့်အယုံဆိုင်ရာနေ့ World Sight Day ပတိုင်ခင်မှာပဲ WHO ကဒီအစီအခံစာကိုထုတ်ပြန်တာပါ။သက်ကြီးရွယ်ဦးလူကြီးဘိုးဘီတို့များလာတာဘဝနေထိုင်မှုပုံစံတွေပြောင်းလဲလာတာနဲ့အထူးသဖြင့်တော့ဝင်ငွေနှိမ့်တဲ့နိုင်ငံတွေလယ်လန်းအဆင့်ဝင်ငွေရှိတဲ့နိုင်ငံတွေမှာ မျက်လုံးဆိုင်ရာကျန်းမာရေးစောင့်ရှောက်မှုမရှိလာတာတွေဟာအမြင်အာရုံချိုးတက်သူအခြေအတွေ့ပိုများလာနေတာရဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ရဲ့အစိုးရဆံမှာဖော်ပြထားပါတယ်။တာမန်မျက်မှန်တက်ဖို့တော့အလွယ်တကူမရသူတွေဒါမှမဟုတ်မျက်လုံးတငယ်ရင်ခွဲစိတ်ကုသမှုခံယူခွင့်မရသူတွေစတဲ့လူပေါင်းတန်းတစ်ထောင်ရဲ့လိုအပ်ချက်ကိုကူညီဖြည့်ဆည်းပေးဖို့ရန်ပုံငွေအမေရိကန်ဒေါ်လာ14ဘီလီယံလိုအပ်တယ်လို့ WHO ကပြောပါတယ်
။လွန်ခဲ့တဲ့နှစ်တန်းပေါင်း115တန်းလောက်ကရှင်းတန်းခဲ့တဲ့အမတန်ကြီးမားတဲ့အသားစားဒိုင်နိုဆောကြီးတစ်ကောင်ရဲ့ကြောက်ဖြစ်ရုပ်ကျွင်းကိုထိုင်းနိုင်ငံမှာတွေ့ရတယ်လို့သိပ္ပံပညာရှင်တွေကဗုဒ္ဓဟူးနေ့မှာပြောပါတယ်။တွေ့ရှိခဲ့တဲ့ဒိုင်နိုဆောကို CM Raptor Suwati လို့နာမည်ပေးထားပြီးသူ့အရှိက26ပေးနဲ့အလေးချိန်ကအနည်းဆုံး3တန်ခွဲလောက်ရှိနိုင်တယ်လို့ခန့်မှန်းပါတယ်။သူ့မှာငမန်းလိုခြွန်ထက်တဲ့သွားတွေရှိပြီးအပင်စားဒိုင်နိုဆောတွေကိုရှာဖွေစားတောက်လေးရှိတယ်လို့လွန်ခဲ့တဲ့နှစ်တန်းပေါင်း100လောက်ကရှင်သန်ခဲ့တဲ့သူတို့ဟာကွိကောက်တဲ့မြစ်ကြောင်းတွေတစ်လျှောက်ကျဆားလေးရှိပါတယ်။ထိုင်းနိုင်ငံကိုရက်ဒေတာမှာ CM Raptor 4ကောင်ရဲ့ရုပ်ကျွင်းအပိုင်းစားတွေတွေ့ခဲ့ရပြီးအပိုင်းစားတွေကတော့ကောင်းခွန်ကြောရိုးလက်ရိုးတင်မဆုံရိုးနဲ့သွားတွေဖြစ်တယ်လို့ခိုရတ်ရုပ်ကျွင်းပြတိုင်းနဲ့နန်ခါရာဟာဘစ်တက္ကသိုလ်ကရုပ်ကျွင်းပညာရှင်ချုပ်ချလုံဝမ်ကပြောပါတယ်ဒီဒိုင်နိုဆောတွေဟာလွန်ခဲ့တဲ့နှစ်သန်းပေါင်း90ကျော်လောက်ကရှင်သန်ချက်စားခဲ့တဲ့ငမန်းလိုသွားရှိတဲ့တောက်တဲ့မျိုးလိုအဓိပ္ပာယ်ရတဲ့ကာကာရိုဒွန်တိုဆောရဆိုက်ဒိုင်နိုဆောမျိုးတွေဖြစ်ပါတယ်
အော်တော်ပါလာဆယ်ရဲ့ကြာတာရင်းနေမနဲ့ခင်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ် NVC နိုင်ငံသားစီစစ်ရေးကကင်ဆောင်ထားသူတွေကို6လအတွင်းစီစစ်ပြီးနိုင်ငံသားဖြစ်အောင်ဆောင်ရွက်ပေးမှာဖြစ်တဲ့အကြောင်းလူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောခဲ့ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအော်တိုဘာလ9ရက်ကနေ17ရက်နေ့အထိကျင်းပတဲ့အကြိမ်80မြောက် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအမှုဆောင်ကော်မတီအစည်းအဝေးကိုတက်ရောက်နေတဲ့ဒေါက်တာဝင်းမြတ်အေးကဒုက္ခသည်တွေဌာနပြန်ရေးအဓိကဖြစ်နေတဲ့နိုင်ငံသားဖြစ်ခွင့်ကိစ္စအကြောင်းကိုရှင်းပြခဲ့တာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်စုံပြောပြပေးပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်တွေရခိုင်ပြည်နယ်ကနေရပ်ကိုပြန်နိုင်ရေးမြန်မာအစိုးရကစီစဉ်ဆောင်ရွက်နေတဲ့အခြေအနေတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအောက်တိုဘာလ10ရက်နေ့က UNHCR အမှုဆောင်ကော်မတီစည်းဝေးမှာရှင်းပြခဲ့ပါတယ်။သူကိုယ်တိုင်ဘင်္ဂလားဒေ့ရှ်ကော့ဆက်စ်ဘဇာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဌာနပြန်ရေးအစီအစဉ်ကိုဒုက္ခသည်တွေကိုရှင်းပြခဲ့ကြောင်းလဲဒေါက်တာဝင်းမြတ်အေးကဆိုပါတယ်။ရခိုင်ပြည်နယ်သာမကအခြားမြန်မာနယ်စပ်တစ်လျှောက်ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်မှာ MVC နိုင်ငံသားစီစီရေးကတ်ရရှိထားသူတွေအနေနဲ့နိုင်ငံသားဖြစ်ခွင့်ကြာမြင့်တဲ့အချိန်ဟာအရင်လိုနှစ်နှစ်မဟုတ်တော့ဘဲ6လပဲကြာမြင့်မှာဖြစ်တယ်လို့ဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ်။
Myanmar holds the view that systematic documentation is
မြန်မာတိုင်းငံလုံးမှာရှိနေတဲ့အပုံတင်အထောက်အထားမရှိသူတွေရဲ့ပြဿနာကိုဖြေရှင်းရမှာအချက်လက်တွေကိုစနစ်တကျပြည့်စုံဖို့အလွန်အလွန်ကိုရေးကြည့်ပါတယ်ဒီအကြောင်းအရာနဲ့ဆက်ဆက်ပြီးပြောရရင် MVC နိုင်ငံသားစစ်စီရေးကပ်ပြားကိုမြန်မာနိုင်ငံသားဥပဒေအရထုတ်ပေးထားတာဖြစ်ပါတယ်ရခိုင်ပြည်နယ်ကအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေထိုင်းထုတ်ကတဲ့စကန်တွေကနေနေရပြန်လာသူတွေအပါအဝင်တနိုင်ငံလုံးမှာဒီအစီအစဉ်တိုင်းဆောင်ရွက်နေပါတယ် MVC ဆိုရာဟာနိုင်ငံသားဖြစ်ဖို့လမ်းကြောင်းဖြစ်ပါတယ်အရင်က MVC ကတ်ခိုင်ထားသူတွေအနေနဲ့နိုင်ငံသားဖြစ်ဖို့နှစ်နှစ်ကြာပေမဲ့အခုတော့အချိန်တို6လအတွင်းရအောင်လုပ်ပေးမှာဖြစ်ပါတယ
်မြန်မာနိုင်ငံတွင်းမွေးဖွားတဲ့ကလေးမှန်သမျှအခုအစ်စ်ပြဋ္ဌာန်းလိုက်တဲ့ကလေးတငယ်ဆိုင်ရာဥပဒေတည်းအရာမွေးဖွားစည်းရင်းလက်မှတ်ကိုရရှိမှာဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
် Our new child rights law guarantees the right of register at birth for all children
မြန်မာနိုင်ငံရဲ့ကလေးသူငယ်ဆိုင်ရာဥပဒေအသေးအလူမျိုးဘာသာကြားမှမခွဲခြားပဲကလေးအလုံးအတွက်မွေးဖွားချိန်မှာမှတ်ပုံတင်နိုင်ခွင့်ကိုအမှတ်ခံပေးထားပါတယ်။ဘယ်ကလေးမှနောက်ကျမကြံစေရဘူးဆိုတဲ့ရည်မှန်းချက်အကောင့်ထဲပေါ်ဖို့တနိုင်ငံလုံးမှာကလေးမွေးစည်းရင်းကိုအခမဲ့မှတ်ပုံတင်လို့ရအောင်ဆောင်ရွက်ပေးနေပါတယ်။
2016နဲ့2019ခုနှစ်မှာအာဆာအဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းနေဆက်ကလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်မြန်မာစစ်တပ်ကပြန်လည်နှိမ်နင်းနဲ့ပြင်းထန်လာတဲ့နယ်မြေရှင်းလင်းရေးမှာဒေသငယ်ရိုဟင်ဂျာတွေတိမ့်နေချီအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့ခေါ်ဝေါ်ကတော့မြန်မာဆိုရကအတိမတ်ပြုလက်ခံခြင်းမရှိပါဘူး။ဒေါက်တာဝင်းမြတ်အေးကတော့မြန်မာနိုင်ငံမှာနေထိုင်ခဲ့ကြတဲ့ဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့အစိုးရကအဆင်သင့်ဖြစ်နေကြောင်း UNHCR အစည်းအဝေးမှာပြောပါရယ်ကော့ဆက်စ်ဘဇာဒုက္ခသည်စခန်းတွေမှာရှိနေတဲ့ရခိုင်ပြည်နယ်မှာနေထိုင်ခဲ့ကြသူတွေတဲ့နေထိုင်ခွင့်ရထားတဲ့ပုံစံအမျိုးမျိုးရှိနေတယ်လို့လည်းဒေါက်တာဝင်းမြတ်အေးကဆိုပါရယ် ဒါကြောင့်အချက်လက်ပြည့်စုံသူတွေဆိုရင်နိုင်ငံသားမှတ်ပုံတင်ကတ်ကိုထုတ်ပေးမှာဖြစ်ပြီးဘာတက်တေကန်ကပ်ပြားမှမရှိသူတွေအတွက်တော့ MVC ကတ်ကိုချက်ချင်းထုတ်ပေးမှာဖြစ်ကြောင်းဒေါက်တာဝင်းမြတ်အေးကအစည်းအဝေးမှာအခုလိုရှင်းပြပါဗျာ
We cannot classify all of them as stateless
သူတို့အလုံးကိုနိုင်ငံမဲ့တွေပါလို့ကျွန်တော်တို့သတ်မှတ်လို့မရပါဘူးတချို့မှာမြန်မာအစိုးရကထုတ်ပေးထားတဲ့တက်တေကန်ကပ်ပြားတွေရှိနေပါတယ်လက်ရှိမြန်မာနိုင်ငံမှာပြဋ္ဌာန်းထားတဲ့နိုင်ငံသားဥပဒေအရတချို့သူတွေရဲ့အချက်လက်တွေပြည့်မီတယ်ဆိုရင်နိုင်ငံသားမဟုတ်ပုံတွေကထုတ်ပေးမှာဖြစ်ပါတယ်တက်တေကန်ကပ်ပြားဘာမှမရှိသူတွေအတွက်တော့ MVC card ကိုချက်ချင်းထုတ်ပေးမှာဖြစ်ပါတယ်တစ်ချိန်တည်းမှာပဲသူတို့ကိုနိုင်ငံသားအဖြစ်လျှောက်ထားဖို့တမတ်ချက်တွေအတိုင်းဆက်လက်ဆောင်ရွက်ပေးမှာဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်နယ်စပ်ကနေရပ်ပြန်လာမဲ့ဒုက္ခသည်တွေတဲ့ MVC card ကင်ထားမဲ့သူတွေအတွက်သွာလာလှုပ်ရှားခွင့်ကိစ္စကိုသူကအခုလိုပြောပါတယ်
NVC grantees freedom of movement to the extent that the security conditions
allow the ရေလုံခြုံရေးအတိုင်းအတာခွင့်ပြုထားသလားလွတ်လပ်စွာသွားလာခွင့်ရှိမှာဖြစ်ပါတယ် NVC card ကင်ထားသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ခွင့်လက်မှတ်နဲ့သွားခွင့်ရမှာဖြစ်ပါတယ်သူတို့မှာလွတ်လပ်စွာသွားလာခွင့်နဲ့ပတ်သက်လို့လူမှုဆိုင်ရာကန့်သတ်ချက်တွေရှိနေတဲ့ဆိုတဲ့အချက်ကိုကျွန်တော်တို့လိလိပြုမထားပါဘူးလူမှုအတိုင်းဝိုင်းတွေကြားမှာယုံကြည်မှုနဲ့တာဝန်ဆောင်ရှိမှုတွေကိုတည်ဆောက်ပြီးဒီပြဿနာကိုကျွန်တော်တို့ဖြေရှင်းနေပါတယ်
ဒါအပြင်နှစ်ပေါင်း80ကြာပြည်ရင်းစစ်နဲ့နှစ်ပေါင်း90ကြာစစ်တပ်ကအုပ်ချုပ်ခဲ့တာဒီမိုကရေစီပြုပြင်ပြောင်းလဲရေးနှစ်အနည်းငယ်လောက်ပဲရှိနေသေးတာစတဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းဒေါက်တာဝင်းမြတ်အေးကပြောသွားပါတယ်ဒုက္ခသည်တွေနေရပြည်ရေးအစီအစဉ်မှာ UNHCR UNDP တို့ဘက်ကကူညီဆောင်ရွက်မဲ့ကိစ္စတွေအတွက်မြန်မာအစိုးရနဲ့နားလည်မှုစာကျွန်းလွှာလက်မှတ်ရေးထိုးတဲ့ကိစ္စကိုလည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်အမှုဆောင်ကော်မတီစည်းဝေးမှာအလေးပေးပြောကြားခဲ့ပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးဟောင်ကောင်ဘက်ကမငြိမ်မသက်မှုတွေအကြောင်းကိုကြည့်ကြရအောင်ပါ။စန္ဒပြမှုတွေလေးလကြာဇက်တိုက်ဖြစ်နေတဲ့ဟောင်ကောင်မှာဒီသတင်းပတ်ကုန်တဲ့ပြင်းထန်တဲ့စန္ဒပြပွဲတွေနဲ့မငြိမ်သက်မှုတွေဆက်လက်ဖြစ်ပွားခဲ့ပြီးတဲ့နောက်အခက်ကြုံနေရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကအစိုးရစန့်ကျင်တဲ့စန္ဒပြပွဲတွေကိုနှိမ်နှင်းဖို့တရုတ်ပြည်မာကြီးရဲ့အကူအညီကိုရယူဖို့အချက်ကိုလည်းပြစ်ပယ်မထားဘူးလို့ဆိုပါတယ်။ VOA သတင်းတောက်ပက်စီဝီတာကူဆွာရာသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
။ဟောင်ကောင်ကစန္ဒပြပွဲတွေကိုတားဆီးဖို့လူမြင်ကွင်းမှာမျက်နှာဖုံးဆွတ်သွားလာတာကိုပိတ်ပင်ခဲ့တဲ့ဟောင်ကောင်စိုးရရဲ့အရေးယူဆောင်ရွက်ချက်ကြောင့်ဟောင်ကောင်ကစန္ဒပြပွဲတွေအဆုံးသတ်ပြီးညီဝက်ပြပြတော့ရမယ်စာပုံမှန်ပြင်းထန်တဲ့အကြမ်းဖက်စန္ဒပြပွဲတွေကိုတော့တူပြီးရင်ဆိုင်လာခဲ့ရပါတယ်။မြန်မာပုံတက်စင်စန္ဒပြရတဲ့အကြောင်းရင်းကိုစန္ဒပြဟောင်ကောင်တူတူကအခုလိုပြောပြပါ
တယ်
။ကျမတို့ဘယ်သူဘယ်ဝါဆိုတာကိုဖုံးကွယ်နိုင်ဖို့ဒီမျက်နှာဖုံးတွေကိုတက်ရတာပါ။မတက်ရင်ကျမတို့အလုပ်ထုတ်ခံရတာတွေအလုပ်ပြုတ်သွားနိုင်တာတွေရှိပါတယ်။ကျမတို့ကိုဘယ်သူဘယ်ဝါမှန်းတိသွားရင်ရဲကိုအားပေးအားမြောင်းလုပ်နေသူတွေကလည်းကျမတို့ကိုရိုက်နှက်နှိပ်စက်နိုင်ပါတယ်
။ဟောင်ကောင်စန္ဒပြပွဲတွေလေးလတာကြာမြင့်လာချိန်မှာပဲစန္ဒပြပွဲတွေကြောင့်အချက်ရိုက်နေရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကလက်ရှိပြဿနာကိုခုပါသာဖြေရှင်းဖို့ကြိုးစားသင့်ပေမဲ့တရုတ်ပြည်မှကြီးရဲ့အကူအညီရယူဖို့အချက်ကိုလည်းဖယ်ချမထားဘူးလို့ပြောပါရယ်
။ If the situation becomes so bad then no options could be ruled out if we want Hong Kong
အခြေအနေကတိတ်ပြီးဆိုးလာမယ်ဆိုရင်တော့ဘယ်နည်းလမ်းကိုမှခြံထားမှာမဟုတ်ပါဘူးအ ਨੇ ဆုံးဟောင်ကောင်ကိုနောက်ထပ်အခွင့်အမ်းတရထပ်ပြီးရစေခြင်းနဲ့ဆိုရင်ပေါ့
ဟောင်ကောင်အရေးတရုတ်ပြည်မကြီးသာပါဝင်ပတ်သက်လာမယ်ဆိုရင်တော့ဗြိတိသျှကိုလိုနီဟောင်ဖြစ်တဲ့ဟောင်ကောင်မှာရှိနေပြီးသားအကြက်တဲကနေတဆင့်တက်ပြီးတစ်ဖက်ဆွန်းရောက်တဲ့အခြေအနေကိုရောက်သွားနိုင်တယ်လို့ဒီမိုကရေစီလိုလားသူ Eric Klein ကပြောပါတယ
် If Beijing sends troops to Hong Kong is already a symbolic gesture to the whole world that the one country two system has come to an end.
ဒီဥပမာကြီးကတက်တွေဟောင်ကောင်ကိုလွတ်မယ်ဆိုရင်တနိုင်ငံစနစ်မျိုးအုပ်ချုပ်မှုပုံစံအဆုံးသက်ပျောက်ွယ်သွားပြီဆိုတဲ့သတင်းစကားကဘာကြီးကိုပေးလိုက်တယ်လို့ဖြစ်သွားမှာပါ။နောင်ဘာတွေဆက်ဖြစ်မလဲဆိုတာဘယ်သူမှအာမမခံနိုင်ပါဘူး။ဒုတိယ TMN နှစ်ကုမတစ်ခုဖြစ်လာနိုင်တာကအလွယ်လို့ပေါ့
။ဒီဥပမာကြီးကိုလိုလားတဲ့ဟောင်ကောင်ဥပဒေပြုအမတ်တွေက VOA ရဲ့မေးမြန်းချက်တွေကိုတုံ့ပြန်တာမရှိခဲ့ပေမဲ့ဒီမိုကရေစီဘက်တော်သားအမတ်တယောက်ဖြစ်တဲ့ Charles Mock ကတော့အစိုးရဟာလူတွေရဲ့ဒေါသနဲ့စုပမှုတွေကိုပိုပြီးဆွပေးနေတယ်လို့ဆိုပါတယ်
။ My worry is that the government isn't really just trying to solve the problem. They're trying to create more divisiveness.
ကျွန်တော်စိုးရိမ်တာကအစိုးရကပြဿနာကိုဖြေရှင်းဖို့အစစ်မှန်စူးစမ်းနေတာမဟုတ်တာကိုပါ။
သူတို့ကသဘောထားကွဲလွဲမှုတွေကိုပို့ပြီးဖန်တီးပေးနေပါတယ်လူတွေတော်တော်များများစိတ်မသက်မသာဖြစ်နေကြပါတယ
်အခုလောလာချီကြလာတဲ့ဟောင်ကောင်ကမငြိမ်မသက်ဖျို့ဖျဲဖြစ်မှုတွေနဲ့အတူတနိုင်ငံစနစ်နှမျိုးအုပ်ချုပ်မှုပုံစံတတန်းကုတ်ဆုံးချိန်မှာဟောင်ကောင်ဘာဖြစ်လာမလဲဆိုတဲ့မေးခွန်းကိုလည်းလူတွေကစိတ်ဝင်စားလာနေကြပါတယ်ဟောင်ကောင်တရားရုံးရှေ့နေချုပ်ဟောင်းဒန်နီယယ်ဖရန်ကတော့နှစ်ဖက်ဆွေးနွေးမှုဟာအခေယာကျတယ်လို့ဆိုပါတယ
် major solution I think is to kick start a constitutional convention because we have plenty of time to talk about
ဒီဘာရအဖြစ်တစ်ခုအနေနဲ့ကတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာညီလာခံတစ်ခုစလုပ်ဖို့ပါပဲတနင်္ဂနွေစနစ်နှစ်မျိုးပုံစံကိုဘယ်လိုပိုကောင်းအောင်လုပ်ကြမလဲပြီးတော့2049ခုနောက်ပိုင်းဘယ်လိုအလုပ်ဆက်လုပ်ကြမလဲဆိုတာတွေကိုဆွေးနွေးဖို့ကျွန်တော်တို့မှအချိန်တွေရှိနေပါသေးတယ
်။ဟောင်ကောင်မှာဆန္ဒပြသူတွေကသူတို့ရဲ့လူလားချက်တွေကိုဖြည့်ဆည်းပေးဖို့တောင်းဆိုနေကြဆဲဖြစ်ပါတယ်။ဒီမိုကရေစီအပြည့်အဝရရှိဖို့နဲ့ရက်တပ်ဖွဲ့ရဲ့လုပ်ရက်တွေကိုစုံစမ်းစစ်ဆေးပေးဖို့ဆိုတဲ့အချက်တွေကသူတို့အဓိကတောင်းဆိုနေတဲ့အချက်တွေဖြစ်ပါတယ်ခင်ဗျာ
။ကိုရဲမင်းထွန်းပြောပြခဲ့တဲ့ဟောင်ကောင်ဆန္ဒပြပွဲအခြေအနေကိုနားဆင်ခဲ့ရတာပါရှင်။ခုဆက်ပြီးစီးရီးယားဘက်ကစစ်ဖြစ်နေတဲ့အခြေအနေကိုလည်းအလှည့်ပေးပါဦးမယ်။စီးရီးယားနိုင်ငံမြောက်ပိုင်းကခတ်ပြတ်မှတ်တွေကိုတူရကီစစ်ဘက်ကပုံတူးနေမှာစတင်တိုက်ခိုက်လိုက်တာနဲ့အမျှအဲ့ဒီဒေသမှာစစ်ဘေးကြီးကြာရောက်နေပါပြီ။ဒီဖြစ်ရပ်အပေါ်အမေရိကန်ကကိုယ့်ရဲ့အခိုင်အမာမဟာမိတ်ခတ်တွေအပေါ်တစ်ဆာဖောက်လိုက်တာဖြစ်အာရဗ်နိုင်ငံတွေကလေလာသူတွေကမြင်ကြပါဗါတယ်။တူရကီစီးရီးယားနယ်စပ်တစ်လျှောက်မှာထူထောင်ဖို့အစိုးပြုထားတဲ့ဘေးကင်းဇုံဟာအရက်သားတွေကိုအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ UNHCR ကအစောပိုင်းမှာသတိပေးထားပါဗါ။ VOA သတင်းထောက်တွေဖြစ်ကြတဲ့ Edward Uranian Dale Gave Black နဲ့ Lisa Schlein တို့ရဲ့သတင်းလွှာတွေကိုစူးစီးကောက်နှုတ်ပြီးကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်ရှင
်။ Syria မြောက်ပိုင်းက Guard SDF လက်နက်ကင်ဖွဲ့တွေကိုစစ်ဆင်ရေးစတင်ဖို့အတွက်တူရကီစစ်လေရင်တွေ Syria လေပိုင်းနဲ့တဲဝင်လာတာကို Syria ဆွေးပံရုပ်သံသတင်းဌာနကထုတ်လင်းပြသပါတယ်။နိုင်ငံပိုင်းရုပ်သံဌာနကတွစ်ဆုံဝေမျှထားတဲ့နိုင်ငံတော်ဝန် Syria နိုင်ငံသားတွေကဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြပါတယ်။တူရကီတိုက်ခိုက်မှုကြောင့် Syria မြောက်ပိုင်းဒေသမှာကြီးမားတဲ့ပျက်စီးမှုတွေဖြစ်နေပြီလို့စီးရီးယားလူခွင့်ရေးအခြေအနေလေ့လာဆောင်ကြည့်ရေးအဖွဲ့ကရာမီအဗ်ဒူရာမန်ကအာရဗ်သတင်းဌာနတွေကိုပြောပါတယ
်ရာရှ်အယ်အင်ယူမာတူရကီစစ်လေယာဉ်တွေကလေကြီးတဲ့မနဲ့တိုက်ခိုက်ခဲ့ပြီးအရသာအများအပြားပူပြီးဘေးကင်းတဲ့နေရာတွေကိုထွက်ပြေးသွားကြပါတယ်တယ်အယ်အဘီယတ်မြို့ကိုလည်းဝေးပစ်အမြောက်တွေနဲ့တူရကီတပ်ဖွဲ့ကလှမ်းပစ်နေပါတယ
်ကော့ဒ်မာမိတ်တွေကိုအမေရိကန်ကစွန့်ခွာသွားတာဆိုတဲ့ပြောဆိုချက်တွေကိုသမ္မတဒေါ်နယ်ထရမ့်ကညင်းပါတယ်ဒီဒိုးဖော်ဝင်တူရကီလိုအားကြီးတဲ့နိုင်ငံရဲ့ယံကနေကိုယ့်ဘာသာကာကွယ်ဖို့ခါတွေကိုထားခဲ့တဲ့အမေရိကန်ရဲ့ကြေညာချက်ကြောင့်အမေရိကန်တခြားမာမိတ်တွေကြားမှာအတော်လေးစိတ်မသက်မသာဖြစ်နေကြတယ်လို့ဂျော်ဒန်နိုင်ငံသားလီလာသုံးသက်သူအိုဆာမာအယ်ရှာရစ်ကပြောပါတယ
် So America's allies in the region definitely it sends very serious and disturbing message that nobody can rely on
ဒီတရင်းအမေရိကန်ရဲ့မာမိတ်တွေအတွက်တော့အခုကြီးလိုအပ်ချက်မှာမစ္စတာထရမ့်ကိုဘယ်သူမှအားကိုးမရနိုင်ဘူးဆိုတော့တိတ်ကိုလေးတဲ့ပြီးစိတ်ပြတ်ဖွယ်သတင်းစကားထေချာပေါက်ပို့လိုက်တာပါအာမဂိုရင်းနယ်လုပ်ငန်းတွေကိုတိုက်ခိုက်ခဲ့တဲ့အချိန်မှာဆော်ဒီမှာဒီလိုပဲဖြစ်ခဲ့ပါတယ်အမေရိကန်ရဲ့အားကောင်းတဲ့တုံ့ပြန်ချက်တမျိုးမျိုးသူတို့မျှော်လင့်ခဲ့တာပါအမေရိကန်ရဲ့ကြေညာချက်ပေါ်အစ္စရေးလထားတော်ကြီးဖြစ်သွားပါတယ်ဘာကြောင့်လဲဆိုတော့အစ္စရေးရန်သူတွေအသာစီးရသွားစေမဲ့တိတ်ကိုတိမ်မွေ့တဲ့ဆီးရီးယားကပထဝီနိုင်ငံရဲ့အနေအထားတစ်ခုလုံးရဲ့ဟန်ချက်ပြောင်းလဲသွားစီလိုပါပဲ
တူရကီဆိုရကကတ် SDF တပ်ဖွဲ့ကိုအကြမ်းဖက်ဝါဒဆိုတဲ့အဖွဲ့တစ်ဖွဲ့ဖြစ်တတ်မှတ်ထားပေမဲ့အမေရိကန်နဲ့အနောက်နိုင်ငံအတော်များများကတော့ IS အစွန်းရောက်ဝါဒီအကြမ်းဖက်ဝါဒဆိုတဲ့အဖွဲ့ကိုနှင်းနှင်းတိုက်ခိုက်တာမှာအဓိကမဟာမိတ်အဖြစ်တတ်မှတ်ထားပါတယ်တကယ်လို့ဒီကတ်ဒေတာကိုတူရကီကထိန်းချုပ်လိုက်မယ်ဆိုရင်ကတ်တွေဖန်ထားတဲ့ထောင်ပေါင်းများစွာသော IS အဖွဲ့ဝင်အကျဉ်းသားတွေကိုဆက်ထိန်းထားနိုင်မှာမဟုတ်ဘူးလို့လိလာသူတွေကသတိပေးနေပါတယ်တူရကီဆိုရဟာ IS အကြမ်းဖက်ဝါဒီတွေကိုကူညီပံ့ပိုးနေတယ်လို့ CARD SDF တပ်ဖွဲ့ကစွပ်စွဲထားတာပါ CARD တနက်ကင်တွေအနေနဲ့တူရကီထိုးစစ်ကိုရေရှည်တောင့်ခံနိုင်မှာမဟုတ်တာကြောင့် SDF အဖွဲ့နဲ့ Syria ဆိုရကြောင်းညှိနှိုင်းဆွေးနွေးနိုင်မလားဆိုတာရုရှားကဂျာဝင်စစ်ဆက်ပေးဖို့ CARD ခေါင်းဆောင်တွေကတောင်းဆိုထားပါတယ်အခုတူရကီကထိုးစစ်ဆင်နေတဲ့ Syria ရှေ့မြောက်ပိုင်းတူရကီနယ်စပ်တစ်လျှောက်က CARD SDF အဖွဲ့ထိန်းချုပ်ထားတဲ့ဒေသမှာ32ကီလိုမီတာရှည်တဲ့ဘေးကင်းဇုံတစ်ခုထူထောင်မဲ့အလားအလာပေါ်သူဆိုရင်လည်းအကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယို UNHCR ကလည်းပြောထားပါတယ်ကာတီတာကိုရှင်းလင်းပြီးတူရကီမှာလက်ရှိရောက်နေတဲ့ဆီးရီးယားဒုက္ခသည်3.6သန်းကိုနေရာချထားဖို့စီစဉ်တာပါတမတ်နေမီဒေတာတို့အတွင်းကဒုက္ခသည်တွေဟာနိုင်ငံတကာရဲ့အကောက်အွယ်ပေးမှုကိုလိုအပ်တယ်လို့ UNHCR ကပြောပါတယ်အဲဒီလိုဒေတာမျိုးတွေမှာအရသာတွေအတွက်ဘယ်လိုအကောက်အွယ်မျိုးမှမရှိဘူးလို့ UNHCR ပြောခွင့်ရ Adrian Edwards က VOA ကိုပြောပါတယ်
If you look historically at what's happened in safe zones, and we think here what happened in the Balkans and
Bigini Dari Ma Pike Buddha the Manyang Bianji Meswe, Bokane, Chani Yari Ma Pike Burari go general Sinaya Mame. Bigine Sura Didari together, Bigine Sura, Teddy Bia Matana in Naga Pyadanaba. Taja Uin Sun Trapidu Bedu at Remeso, Agagwe Bide a Chapons and Kushibo Soye. Through Bian Kinyiha, take go ye GB. Pramauzon Uzabi sent Tabu, Teku Lu Abari.
Trangwea Guzadongunima, Bosnia Herzegovina, Awang and Tayare, Seri Braniga Mugu, Begins on Kupi, Kula Magaga, Dina Geburago, Yunisia, Biogunia, Edwardska, Topiavari. Nenija Vida now, Seri Branigaga, Bosnia Mussolin, Nudane, Yajali, Shetongjogu, Bosnia Savia, Nudaiwari Duga, a Suwila Tabikaraba. Tilaudi Soymo Chini Rishini Vimele, Kadi Dago, Duriga, Train Tona Angawaye, Syria Suataga, SDF Fuego, Wing Kumalasura, Lila Duriga, Tanya Shibare. Syria Suatane, Kat SDF Peru, Pubonja, Mesu in Ama, through Poundare in Aha, Durgia Si in Ago, Shenaimam Ho Pulu, Lila Duriga, don't that Jabar, Kamia.
ကိုကြကြတိုင်းပြပြသွားတာပါရှင်အခုဆက်ပြီးတော့ကမ္ဘာမှာလူပြောများနေတဲ့အကြောင်းအရာတွေကတခုဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးအတွက်နာမည်ပေးနေသူတချို့ကြောင့်ကိုမှတ်ရေးသနာကျော်ကပြောပြပေးပါမယ်အခုလို့တစ်ပြင်းနေတဲ့သူတွေထဲမှာတော့လန်ဒန်ကလူခွင့်ရရှိနေအမက်ကလိုနီကမြန်မာဒီမိုကရေစီရေးနဲ့ပတ်သက်လို့အခုလို့ပြောသွားပူပါတယ်
You know, if you look at the speech that Aung San Suu Kyi made when she received the Nobel Peace Prize, she said, I am here because I was once a political prisoner.
Nissan Chiminaja, Nobel Nye Sutre, Neme Pini de Rimaro, Lenanga Lukun Yelosha, Ulondo Yashini, Amel Clunine, UNHCR, Doka de Masaya, Kula de Mega, Mahamindi Yonule, Bawenawa, Amel Cluniga, Lebanon Nueva, Pretending and Dupsipio, Tuga, Hollywood Nemeji, Menaji, Josh Clunine, the town Seligame, Utara Pipari, Tuga Ludimia, Lukun, Murito, Miamagule, Kindred to Pipari. ပြည်ကနေမလာကတော့မြန်မာနိုင်ငံကအဲဒီတုန်းကဖမ်းဆီးခဲ့ရိုက်တာတရင်တောင်နှစ်ယောက်ဖြစ်တဲ့ဝါလုံးနဲ့ကိုကျော်စုလွတ်မြောက်ရေးကြိုးပမ်းတဲ့အရှင်းနေဖွဲ့တယ်မှာလည်းသူပါဝင်ခဲ့ပါတယ်။နိုဘယ်ဆုချီးမြှင့်ရေးဝက်ဘ်ဆိုက်မှာတော့2089ခုနှစ်နိုဘယ်ငြိမ်းရေးဆုတွေစဉ်းစားသူ339တုံးဆက်တဦးရှိပြီးတော့အဲဒီမှာ236ဦးကလူပုဂ္ဂိုလ်တွေဖြစ်ပြီး136ဦးကတော့အဖွဲ့အစည်းတွေ 1954ခုနှစ်မှာတခါ1982ခုနှစ်မှာတခါနိုဘယ်ငြိမ်းချမ်းရေးဆုရပြီးပါပြီ။ဆွေဇလန်နိုင်ငံဂျနီဗာမြို့မှာအခြေစိုက်ပြီးဒီအဖွဲ့ကကမ္ဘာတစ်လုံးရွှေ့ပြောင်းနေထိုင်ကြရသူတွေဒုက္ခသည်တွေကိုအကူအညီနဲ့အကာအကွယ်ပေးရမှာအဓိကစွမ်းဆောင်ပေးနေတာဖြစ်ပါတယ်။ UNHCR အဖွဲ့ကဂျီမန်နိုင်ငံမှာအထူးပါဝင်လှုပ်ရှားနေပြီးတော့အစိုးရတပ်ဖွဲ့တွေနဲ့ကိုယ်ပိုင်အုပ်ချုပ်ရေးတွေတိုက်နေတဲ့မြောက်ပိုင်းတပုံတွေကြောင့်လူသားတို့ကိုထိခိုက်စေတဲ့ပဋိပက္ခဖြစ်နေရတာမှာ UNHCR အဖွဲ့ကဒုက္ခသည်တွေကိုအကူအညီပေးနေပါတယ်။ဒီဖွဲ့ကအခုနှစ်ပိုင်းအတွင်းအချိန်မြင့်ဖြစ်ပွားတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကလူမျိုးရေးပဋိပက္ခကြောင့်တဖက်နိုင်ငံကိုထွက်ပြေးရတဲ့တိမ့်နေချီရဲ့ဒုက္ခသည်တွေကူညီထောက်ပံ့ရေးပြီးတော့ကွန်ဂိုနိုင်ငံကယူဂန်ဒါကိုထွက်ပြေးရတဲ့ဒုက္ခသည်တွေဗနီဇွဲလားနိုင်ငံကနေနိုင်ငံရေးစီးပွားရေးအခြေတည်တွေကြောင့်ကိုလံဘီယာနိုင်ငံကိုထွက်ပြေးကြရတဲ့ဒုက္ခသည်တွေအရင်မှကူညီထောက်ပံ့မှုတွေပေးနေပါတယ်။ဒီနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရရင်တော့အမေရိကန်ဒေါ်လာတသန်းခွဲနီးပါးရရှိမှာဖြစ်ပြီးတော့ဘယ်သူဆုရလဲဆိုတာကိုတော့လာမယ့်တောက်ကြနေအော်တိုဝါ7နေမှာကြီးညာမှာပါ။ဆုချီးမြှင့်ပွဲကိုသိပ္ပံပညာရှင်ကြီးအယ်ဖရက်နိုဘယ်ကွယ်လွန်ခဲ့တဲ့ရက်ဒီဇင်ဘာလ10ရက်နေ့မှာနော်ဝေးနိုင်ငံအော့စလိုမြို့တော်မှာကျင်းပမှာဖြစ်ပါတယ်ရှင်။
မေးသနာကြောပြောပြသွားတာပါရှင်ကျမတို့ VOA ကိုဝေဖန်ကြံပြုလို့တယ်နားဆင်လို့တယ်တေးသချင်းတောင်းယူလို့တယ်ဆိုရင် email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ခါကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 50 51လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေ American Indian 3 English သင်ခန်းစာနဲ့ဥကျော်စံသားရဲ့မြန်မာအရေးဆွေးနွေးခန်းမှာက
လေလာချက်တစ်ခုတရားဆိုတော့အခုချိန်ဒီတော့ဆန်းစုကြည်ပေါ်ထောက်ခံမှုကထောက်ကြခံမှုတက်ခွန်ဆက်ရလို့နောက်မျိုးမျိုးပြသရှိနေ
တယ်။2020ရွေးကောက်ပွဲမှာဒေါံဆန်းစုကြည်နဲ့ NLD ပါတီကအနိုင်ရနိုင်ခြေရှိပေမဲ့ပြုပြင်ပြောင်းလဲရေးမှာခက်ခဲတွေရှိနိုင်သေးတဲ့အကြောင်းမြမရေးသုံးသပ်ထားတာကိုနှာစင်ကြရမှာပါရှင်။အဲ့ဒီနောက်ပိုင်းမှာသူရင်ကြီးရအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြတ်မတ်ဤတန့်စင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားပါတယ်။နားဆင်ကြရအောင်ပါရှင်
။မြန်မာနိုင်ငံအလုတ္တမရေးရာစီမံခန့်ခွဲမှုဆွဲခေါင်းစဉ်နဲ့ယူဝရီတည်အငံကအောက်တိုဘာလ10ရက်နေ့မှာရေးထားတာကို bangkokpost.com မှာဖတ်ရပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအတွက်လမ်းပွင့်လာတဲ့မြန်မာနိုင်ငံမှာတခြားအာဆီယံနိုင်ငံတွေကလုပ်ငန်းရှင်တွေမြန်မာနိုင်ငံတွင်းမှာလုပ်ငန်းလုပ်ကိုင်လို့ရင်တော့မြန်မာလုပ်ငန်းဆိုင်ရာအလုပ်သမားဥပဒေတွေကိုနားလည်ဖို့လိုအပ်တယ်ဆိုပြီးတော့ဆောင်းပါရှင်ကဆိုပါတယ်မြန်မာနိုင်ငံတွင်းကလုပ်ငန်းလုပ်ကိုင်နဲ့ပတ်ဝန်းကျင်ခွင့်နဲ့တခြားစီးမင်းတွေနဲ့အညီဆောင်ရွက်ရင်တော့မြန်မာနိုင်ငံတွင်းကစီးပွားရေးလုပ်ငန်းတွေအောင်မြင်ဖို့အများလေးဆိုပြီးတော့ဆောင်းပါရှင်ကယူဆတာကြောင့်အခုလိုစီးမင်းစည်းကမ်းတွေကိုစူးစီးပြီးတော့တင်ပြထားတာဖြစ်ပါတယ်စည်းဆိုင်ကုမ္ပဏီကုန်သွယ်ရေးစင်တာဝန်ဆောင်မှုလုပ်ငန်းတွေနဲ့ဖျော်ဖြေလုပ်ငန်းတွေမှာတာမန်အလုပ်ချိန်တစ်နေ့ကို8နာရီတစ်ပတ်ကိုအလွန်ဆုံး48နာရီအဖြစ်2016စည်းဆိုင်ဆိုင်ရာဥပဒေအရသတ်မှတ်ထားတယ်လို့ဆိုပါတယ်ဝန်ထမ်းတွေဟာတစ်ပတ်ကိုအနည်းဆုံးတစ်ရက်ပုံမှန်ဆိုရင်တော့တွင်ရင်းနေ့မှာနိုင်ရမှာဖြစ်ပါတယ်အချိန်ပို့ overtime ကတစ်ပတ်ကို12နာရီထက်မကျော်ရပါဘူးလုံးဝမလွှဲတာပြီးတော့လုပ်အောင်မယ်ဆိုရင်လည်း overtime 16နာရီထက်မပိုရပါဘူးတနေ့မှာ၄နိုင်အလုပ်လုပ်ချိန်ရှိရင်နိုင်ဝက်နှားချိန်ရှိရပါမယ်။အလုပ်သမားဝန်ထမ်းဌာနရဲ့စီကံအရ overtime ကြီးကပုံမှန်လစာတဲ့နှစ်ဆဖြစ်ရမယ်လို့ဆိုပါတယ်။အနည်းဆုံးရရမယ့်လောက်ခလစာကို2018ခုနှစ်မှာတိုးလိုက်တာကြောင့်ဝန်ထမ်း၁၀ယောက်အထက်ရှိတဲ့ကုမ္ပဏီတွေအနေနဲ့ဝန်ထမ်းလစာတစ်နာရီကိုအနည်းဆုံး၆လချက်ပေးရမယ်လို့သတ်မှတ်ထားတာပါ။မြန်မာနိုင်ငံမှာအစိုးရရုံးပရက်အဖြစ်တသက်မှတ်ထဲချမှတ်ထားတာမရှိပေမဲ့လည်းပုဂ္ဂလိကနဲ့အစိုးရအဖွဲ့ကြီးတွေသိစေဖို့အတွက်အစိုးရကနှင့်ဆင်ကြေညာပေးပါတယ်။2019ခုနှစ်အတွက်အစိုးရရုံးပရက်ရက်20ရှိပြီးတော့ဝန်ထမ်းအလုံးခန်းစား권ရှိရပါ2012လူမှုဖွံ့ဖြိုးရေးဥပဒေအရလုံးသက်6လရှိတဲ့ဝန်ထမ်းတိုင်းတစ်နှစ်ကိုဆရာဝန်ထောက်ခံချက်ရှိရေးစီးခွင့်ရက်30ခန်းစား권ရှိပါတယ်ကိုဝင်တဲ့ဝန်ထမ်းတွေမီးမဖွားခင်6ပတ်နဲ့မီးဖွားပြီး10ပတ်စုစုပေါင်းအနည်းဆုံး14ပတ်မီးနေခွင့်ပေးရမှာဖြစ်ပြီးတော့အမွာဘူးမွေးရင်တော့မီးဖွားပြီး4ပတ်ခွင့်ထပ်ရမှာဖြစ်ပါတယ်ခွင့်ယူချိန်မှာပြီးခဲ့တဲ့နှစ်ကရထားတဲ့လကနှုံးရဲ့80ရာခိုင်နှုန်းလကရနေရမှာဖြစ်ပါတယ်။ကိုဝင်ပြတဲ့ဝန်ထမ်းတွေအတွက်လောက်ခလားစာခွင့်6ပတ်ခန်းစား권ရှိပါတယ်။ဇနီးမီးဖွားဖို့စီစဉ်ထားတဲ့အမျိုးသားဝန်ထမ်းတွေအတွက်ခွင့်ရ15ရက်ခွင့်ခန်းစားရမှာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်ကရထားတဲ့လကနှုံးရဲ့80ရာခိုင်နှုန်းလကရနေရမှာဖြစ်ပါတယ်။တနည်းအောက်ကလေးငယ်ကိုမွေးစားတဲ့အမျိုးသမီးဝန်ထမ်းတွေဟာ10ပတ်အထိခွင့်ခန်းစား권ရှိပါတယ်။မီးနေခွင့်လိုပဲအရင်နှစ်လစာရဲ့80ရာခိုင်နှုန်းလကရနေရမှာဖြစ်ပါတယ်။အခုပြောသွားတဲ့စီးမင်းစည်းကမ်းတွေကိုမြန်မာပြည်တွင်းမှာလုပ်ငန်းလုပ်ကိုင်လူတွေအနေနဲ့လိုက်နာဖို့လူပြီးတော့ကိုယ်လိုအပ်ချက်အရခွင့်အမျိုးအစားတွေတိုးရနဲ့တခြားခံစားခွင့်တွေပြောင်းလဲတာလုပ်နိုင်ပါတယ်။အလုပ်ခက်တဲ့စာချုပ်မှာပါတဲ့အချက်တွေအားလုံးကိုမြန်မာပြည်တွင်းကအလုပ်သမားရေးရာဌာနတွေကအရင်ဆုံးအတည်ပြုရမှာဖြစ်တဲ့အကြောင်းထောက်ပြရေးထားတာကိုဖတ်ရပါရှင်။
ရိုဟင်ဂျာအရေးမှာမြန်မာနိုင်ငံအပေါ်ဩဇာတက်ရောက်မှုရှိစေရေးအစုလိုက်ပြက်ကွက်ကြောင်းကုလသမဂ္ဂပြောဆိုတဲ့ခေါင်းစဉ်နဲ့ဘင်္ဂလားဒေ့ရှ်ဆန်ဘက်ဆန်စတာ BSS အစိုးရအွန်လိုင်းသတင်းကဆောင်းပါးတစ်စောင်ကိုပြောပြကြမှာတယ်။ရိုဟင်ဂျာတွေကိုဂုဏ်သိက္ခာရှိရှိဘေးကင်းလုံခြုံစွာမြန်မာနိုင်ငံကပြန်ခေါ်ဖို့မြန်မာနိုင်ငံအပေါ်မှာအရှိန်အဝါဩဇာအသုံးပြုရေးမှာ UN အပအဝင်တခြားအဖွဲ့အစည်းတွေကလည်းပြက်ကွက်နေကြတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကကုလသမဂ္ဂဌာနအကြီးအကဲမီယာဆပ်ပိုကဘင်္ဂလားဒေ့ရှ်တန်တမန်ရေးရာသတင်းတောက်များအဖွဲ့ D
DCAB Talk အစီအစဉ်ကနေပြောလိုက်တဲ့အကြောင်းနဲ့အစချီထားပါတယ်။ရခိုင်ပြည်နယ်ဘက်ကိုရိုဟင်ဂျာတွေကမိမိစံတာအလျောက်ဘေးကင်းလုံခြုံဂုဏ်သိက္ခာရှိရှိပြန်နိုင်မဲ့အခြေအနေမျိုးဖန်တီးပေးဖို့အဓိကကြကြောင်းနဲ့ကျမတို့အနေနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်အတိုင်းဝိုင်းနဲ့ရိုဟင်ဂျာတွေကိုယ်တိုင်အတွက်ဆိုက်ရောက်နေတဲ့ဒီအကျပ်တဲရဲ့တဲရောက်မှုတွေကိုဆက်ပြီးရင်ဆိုင်ဖြည့်ရှင်းကြရမှာဖြစ်ကြောင်းဆိုပြီးတော့လေသူကပြောခဲ့တယ်လို့ဆိုပါတယ်။ရေရှည်တည်တတ်မဲ့အဖြစ်ဆိုတာကိုသူမကအသာပေးပြောကြခဲ့ပြီးဘလို့ဖြည့်ရှင်းမှုမဆိုစိတ်ချယုံကြည်ရဖို့လိုအပ်တဲ့အကြောင်းနဲ့ရေရှည်တည်တတ်မဲ့အဖြစ်ဆိုတာဟာအကောင်းဆုံးအသင့်ဆုံးလို့ဆိုလိုတာမဟုတ်ပေမဲ့အလုတ်ဖြစ်အောင်ခိုင်မာတည်ကြဖို့လိုအပ်တယ်လို့လည်းသူမကပြောတဲ့အကြောင်းရေးသားထားပါတယ်။ရိုဟင်ဂျာတွေကိုကူညီဖို့ဘယ်အရာမဆိုကျမတို့တပ်နိုင်တာတွေဆောင်ရွက်ပေးနေတဲ့တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ထဲမှာခြေနေတွေတိုးတက်လာအောင်ဘယ်လိုကူညီလို့ရမလဲဆိုတဲ့နည်းလမ်းတွေကိုလည်းဆက်လက်ရှာဖွေဖို့လိုအပ်တဲ့အကြောင်းအဲ့ဒီနည်းကသာလင်ရိုဟင်ဂျာတွေဆယ်စုနှစ်တွေနဲ့ချီခံစားနေကြရတဲ့အကြမ်းဖက်မှုနဲ့နေရာပြောင်းရွှေ့ရမှုတွေရဲ့ဝမ်းနဲ့ကြေကွဲစရာတန်တရားကိုအဆုံးသတ်စေနိုင်မဲ့တခုတည်းသောနည်းလမ်းဖြစ်တယ်လို့လည်းဆိုတဲ့အကြောင်းဖော်ပြထားပါတယ်။ကုလသမဂ္ဂအဖွဲ့ဟာဒီအကျပ်တဲပေါ်မှာအာရုံစိုက်ပြီးဆက်လက်ဆောင်ရွက်နေတဲ့အကြောင်းနဲ့အဖွဲ့ဝင်နိုင်ငံတွေကိုလည်းဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးပြောဆိုနိုင်အောင်စီမံဆောင်ရွက်ပေးနေတယ်လို့လည်းရေးပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်ငင်းချမ်းရေးထိန်းသိမ်းရေးအဖွဲ့တွေကုလသမဂ္ဂပြုပြင်မွမ်းမံရေးလုပ်ငန်းအဖွဲ့တွေရေရှည်ဖွံ့ဖြိုးရေးရည်မှန်းချက် CDGS လုပ်ငန်းအဖွဲ့တွေရာသီဥတုပြောင်းလဲဆိုင်ရာအဖွဲ့အစည်းတွေအပြင်ပြောင်းရွှေ့အခြေချနေထိုင်ရေးနဲ့လူ့အခွင့်အရေးအဖွဲ့တွေနဲ့လည်းကုလသမဂ္ဂကပူးပေါင်းဆောင်ရွက်ပေးရေးဆွေးနွေးနေကြောင်းကုလသမဂ္ဂဌာနအကြီးအကဲကပြောတယ်လို့ရေးသားထားတာကိုအောက်တိုဘာလ9ရက်နေ့စွဲနဲ့ဘင်္ဂလားဒေ့ရှ် BSS အစိုးရအွန်လိုင်းစာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်
တော်ရရှင်များရှင်မကြသေးခင်ကပဲအစူရောဖြူးပြေဆုံးအပါဝင်လူငယ်၃ဦးကိုမူရင်စေဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပေမဲ့နောက်ပိုင်းမှာတော့မှားယွင်းဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့တဟာအပြစ်မရှိသူတွေအတွက်မျက်နှာစရာလောက်ရအဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အပြစ်မရှိပဲအေးအေးယူခံရတာတွေအပြစ်ကျူးလွန်ပေမဲ့လဲအေးအေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြာခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအဓိကတာဝန်ရှိသလဲ။ဆိုရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-3992-555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စစ်စင်ကကြိုဆိုပါရရှင်။
မက်စနေညာတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ဖို့ထမှန်ဖိတ်ခေါ်ပြစီရှင်အခုဆက်လက်နားဆင်ကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလတ်တန်ကစီစဉ်ပို့ချထားပါတယ်ရှင
်ဒီကနေ့မင်းတင်ပြမယ် Idiom အသုံးကတော့
Black Friday Sales
ဖြစ်ပါတယ်စာလုံးပေါင်းကတော့ BLACK Black ကတော့အမဲရောင် Friday ကတော့တောက်ကြနေ SALE Sale ကတော့အထူးလျှော့စေးနေရောင်းတာပေါ့ရှင်အမေရိကန်နိုင်ငံမှာကြီးစုတော်နေ့ကျရောက်တဲ့ November လရဲ့သုတ္တပကြာသပတေးနေ့ဟာနိုင်ငံတစ်ဖွာအားလိုက်ရနေ့ဖြစ်ပါတယ်အဲ့ဒီကြာသပတေးနေ့အပြီးနောက်တစ်နေ့တောက်ကြနေ့မှာတော့ဈေးဝယ်သူတွေကရုံးအားလိုက်ရဖြစ်တဲ့ကြာသပတေးနေ့ဆဲပြီးတောက်ကြန်နေခွင့်ယူကစနေတင်းနေနေ့၄ရက်အနားယူလေးရှိရမှာအဲ့ဒီအားလတ်ချီအတွက်မှာဈေးဝယ်သူတွေအပြန်အဆိုင်ဈေးဝယ်ကြတာပေါ့ရှင်အထူးသဖြင့်ရှော့ဈေးတွေကလည်းအပြန်အဆိုင်ရှော့ကြလို့ပေါ့ Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်ကင်ပညာမှာအယောင်ဆိုင်ဆိုင်တင်နဲ့အရှုံးပြရင်မြင်ဒီနဲ့စီးရင်ပိတ်ရတဲ့အခြေအနေရှိပြီးတော့အမြတ်ပြရင်တော့မြင်အမဲနဲ့စီးရင်ပိတ်ရလို့Black Friday ဆိုတာကတော့အမျက်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပိတ်တဲ့အခါမှာမှင်အမဲနဲ့စီးရင်ပိတ်ရတဲ့သဘောဖြစ်ပါတယ်။တနည်းအားဖြင့်တော့ အယောင်ကောင်းတဲ့တောက်ကြံနေ့မှာအမျက်တွေရတဲ့နေ့လို့ဆိုလို့တာဖြစ်ပါတယ်ဆိုတော့ Black Friday Sale ကတော့တနည်းအားဖြင့်ကျေးဇူးတော်နေ့ပြီးနောက်တနေ့တောက်ကြံနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဆိုလို့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Bargain shoppers headed to the nation's stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs.
Shows in it, you see, we go web, Nangan Fan, Zizan, we go die, Chi, we go. DJs would only be Taucha Nima, Seaway, do we got name a tracking, Dega, sign we go, Tetu Yai.ကြည့်ကြတော့တာပါပဲခလေးကစားစရာတွေကအစမြင်ကွင်းကျေတီဗီတွေအဆုံးအထူးလျှော့ဈေးနဲ့ဝယ်ရအောင်ပေါ့လို့အတိပ္ပယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Bargain shoppers headed to the nation's stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs
ကျေးဇူးတော်နေ့ပြီးနောက်တနေ့တောက်ကြနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဘယ်လိုပြောမလဲ
Black Friday sales
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်အမေရိကန်စတိုင်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်ခါစီစဉ်ပို့ချပေးခဲ့တာပါရှင်အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်2020ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီကအနိုင်ရခြင်းရှိပေမဲ့ပြုပြင်ပြောင်းလဲရေးမှာအခက်အခဲတွေရှိနိုင်သေးတယ်လို့မြမအရေးသုံးသက်သူဦးတမောင်တန်းကဆိုပါတယ်အသေးစိတ်ကိုဦးတမောင်တန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်မကြာခင်မှာရွေးကောက်ပွဲကျင်းပတော့မယ်ဆိုတော့ဘယ်ပါတီနိုင်မယ်ဘယ်သူခေါင်းဆောင်ဖြစ်မယ်ဆိုတာကစိတ်အရေးကြီးပါသလားသူတို့မျိုးဖွဲ့စည်းပုံပြင်ဖို့ကအရေးကြီးသလားသူတို့မျိုးဒီဟာတဲ့ပုံပြီးအရေးကြီးတာအုပ်ချုပ်ရေးမန်နေဂျမန့်ကောင်ဖို့အပူအရေးကြီးမယ်လို့တချို့ကလည်းပြောကြပါတယ်ဆိုတော့ဒီခါကိုပထမဆုံးဥတ္တမောင်သားအနေနဲ့ဘယ်လိုဖြေချင်ပါလဲခင်ဗျာ
ဒီမိုကရေစီကိုရှေ့ရှုတဲ့နိုင်ငံကျိုးမှာဘက်တစ်ကတော့ပြည်သူလူထုကရွေးကောက်တင်ရောက်တယ်ပြည်သူလူထုလိုလားတဲ့စန္ဒကိုကောက်ထဲပေါ်ပေးမယ်ခေါင်းဆောင်ဖြစ်ဖို့အရေးကြီးပါတယ်မဟုတ်လို့ရှိရင်လမ်းကြောင်းတွေကအမျိုးမျိုးပြောင်းသွားနိုင်ပါတယ်ဒီလူလူကလူလာတဲ့ကောင်းဆောင်ရပြီဆိုတဲ့အခါကျမှအခုချုပ်မျိုးပြင်ကြောင်းတဲ့နေရာတော့ဒုတိယကျန်တော့လို့ရနိုင်တယ်ကျန်ပါတယ
်ကောင်းဆောင်ပြောင်းလဲသွားတယ်ပဲကောင်းဆောင်အနေနဲ့လုတ်ခွင့်မစားဘူးဆိုရင်ရောခင်ဗျာ
အတိုင်းစားလို့ရှိပါတယ်မလိုင်းအရဲ့ခြေပွားရေးလူမှုရေးအုပ်ချုပ်ရေးဘူဝါဒချမှတ်ခြင်းလုပ်ငန်းတွေအားနေပါတယ်ဘယ်သူပဲကောင်းဆောင်ဖြစ်ဖြစ်လုပ်ရမယ်အလုပ်တွေဖြစ်ပါတယ်သို့တော့ဒီဘုတ်ကြီးလမ်းကြောင်းပေါ်ကနေမတွေ့ပြီသွားဖို့ကပုံပြီးတော့အကြီးအကဲကြတယ်ဖြစ်ပါလေ။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံအတွေ့အကြုံကအာဏာရှင်စနစ်အာဏာပိုင်ကွာတာထုံကားလာလို့ရှိရင်အုပ်ချုပ်ရေးပြတ်သွားတာညာပါလေ။ဒါကြောင့်မို့အဲ့ဒီအာဏာပိုင်ကွာတာနဲ့ကြီးလာခဲ့တဲ့အလေးထားများလာခဲ့တဲ့လူတွေနဲ့အုပ်ချုပ်ရေးကိုပြုပြင်ကြောင်းလဲတယ်ဆိုလို့ရှိရင်နောက်အာဏာပိုင်ကွာတာဆက်ပြန်ပြီးဝင်သွားမှုအလားလားရှိနေမလားလို့ကျွန်တော်ဆွေးနွေးပါတယ်။ဒါပေမဲ့ဆိုတော့
ဆိုတော့ခေါင်းဆောင်ပိုင်းဆိုတာထက်အုပ်ချုပ်ရေးရန်ရဘျူရိုကရေစီကိုလည်းပဲလူစစ်တွေနဲ့အစာထိုးပြောင်းလဲရမယ်ဆိုတဲ့သဘောပေါ့ဆရာ
။ဟုတ်ပါတယ်။မှန်ပါတယ်။ရသောအဖြစ်နိုင်ငံတွေကခေါင်းဆောင်တွေကြောင်းပြီးတဲ့အခါမှာဘျူရိုကရေစီရဲ့အရေးတွေအဖို့အစိုးရထိရောက်မှုစူးစမ်းကြပါမယ်။2009ခုနှစ်ထိလေ့လာထားတဲ့လေ့လာချက်တစ်ခုပါဆိုလို့ရှိရင်အစိုးရတရားဖို့ဆိုတာသူတို့သတ်မှတ်ထားတဲ့စံတွေပေါ့နော်အဲ့ဒီထဲကိုဖြတ်သွားတဲ့နိုင်ငံ20ပေါ့အဲ့ဒီနိုင်ငံ20ရဲ့ကျမ်းမြောက်က36နှစ်ကြာပါတယ်ယူရိုပီးယားရည်သွေးမြင်မာလာဖို့ဆိုတာကနှစ်ပေါင်း20ကျော်ကြာပါတယ်ဒါနိုင်ငံ20ရဲ့ကျမ်းမြောက်နော်နိုင်ငံ20ရဲ့မဝင်တဲ့နိုင်ငံတွေအများကြီးရှိပါသေးတယ်သူတော့မြမတပိုင်းကြောင်းရပြောလို့ရှိရင်ယူရိုကရေစီအခြေခံကောင်းတွေကိုဖြတ်စည်းခဲ့တာကတတ်မတော်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမတ်ဆူချီလန်ဒီပါတီခင်းတဲ့တမတော်အစိုးရတဲ့သူတို့တမတော်အစိုးရတဲ့ချက်မှာပုံပြီးချက်ချီပွားတာဖြစ်ပါတယ်။ဒါကြောင့်မို့ဒီမိုကရေစီကိုရှေးရှုတဲ့ခေါင်းဆောင်ပေါင်းတယောက်ကိုကျင်းပဖို့ဒါပေမဲ့ရင်အဲ့ဒီပါတီအနာရဖို့ကတော်တော်လေးယူကြည့်ပါတယ
်။ဟုတ်ကဲ့ဆရာကျွန်တော်တခုမေးချင်တာစောစောကဆရာနိုင်ငံ20ပြောတဲ့အထက်မှာအဲ့ဒီနိုင်ငံ20ရဲ့ နိုင်ငံရေးအခြေအနေဖွဲ့စည်းပုံအရသာအစိုးရလုပ်ပိုင်ခွင့်ရရှိတဲ့အခြေအနေစတာတွေဟာအခုမြန်မာနိုင်ငံအခြေအနေနဲ့အကျိုးဝင်လာသူတွေမဟုတ်ဒီဟာတဲ့ပုံပြီးလွတ်လပ်မှုရှိတဲ့နိုင်ငံတွေလားဖွဲ့စည်းပုံအရသာသဖြင့်အရသာလုပ်ပိုင်ခွင့်ရှိတဲ့နိုင်ငံလားဆိုတော့နည်းနည်းရှင်းပါအောင်ကြာ
ကျွန်တော်အဲ့ဒီအခြေခံစားတော့မဖောက်ဘူးပါဘာကြောင့်လဲဆိုတော့အဲ့ဒီအခြေခံစားကဆက်တဲ့အရာကြီးနဲ့ပြီးဝယ်ထားပါလေဒါကနိုင်ငံဒီမသွားရောက်ရင်းနှီးမြှုပ်နှံမှုဆိုတဲ့ကုမ္ပဏီကြီးဒီကဝယ်ပြီးတော့ပြောကြတာပါအဲ့တော့ခုနပြောနေတဲ့အခြေအနေလေးကြိုက်လားမကြိုက်လားတူလားမတူလားဆိုတာထက်မျိုးမျိုးကွဲကြမှာပါပဲဒါပေမဲ့ဒီနိုင်ငံအစည်းအဝေးရဲ့ပြမ်းများကူကနှစ်ပေါင်း20ကျော်36နှစ်လောက်ကြာတယ်ဆိုလို့ရှိရင်အနည်းဆုံးကျွန်တော်တို့ကအဲ့ဒီနိုင်ငံ20လောက်ချိန်ပြီးလုံးမလုံးမှာအထုမှုကောင်းလေးတစ်ခုရနိုင်တယ်လို့ယူဆမှာပေါ့နော်ကျွန်တော်ကတော့သူ့တဲ့ပုံပြီးလုပ်နိုင်တယ်ဆိုလို့ရှိရင်တော့မြစ်တီထားတဲ့အနေပြီးတော့ကြောက်ပါမှာ
တချို့ဒီမိုကရေစီပြုပြင်ပြောင်းလဲသွားတဲ့အာနာရှင်စနစ်ကကူးသွားတဲ့နိုင်ငံတွေထိုင်ဝမ်တို့တောင်ကိုရီးယားတို့စသဖြင့်အဲ့ဒီနိုင်ငံတွေနဲ့ဆိုင်မြန်မာနိုင်ငံမှာလူမျိုးရေးတိုင်းရင်းသားပဋိပက္ခတွေနေဇဒေသပြဿနာတွေအခုခါမှာနောက်ဖက်နေဇပြဿနာတွေဖြစ်နေတယ်တော့ပြည်သူတွေရဲ့သဘောထားကလည်းပဲဒီမိုကရေစီအရေးထက်မျိုးဘာသာအရေးကိုစိတ်ပြီးတော့များအာဆုံးခွန်ဆိုင်အလေးထားနေရသလားဒီချက်ကတော့ခုနပြုပြင်ပြောင်းလဲမှုတွေအတွက်အဟန္တာဖြစ်နိုင်မယ်လို့စဉ်းစားစရာမရှိဘူးလားခင်ဗျာ
။ဟိုနိုင်ငံတွေမှာအလေးထားတဲ့ကိစ္စရပ်တယ်ရှိပါ။ project ကတော့ဟန်ချက်ပါ။ကျွန်တော်တို့လိုအိုင်းသားလူမျိုးတွေမျိုးရဘာသာရမျိုးကွဲပြားနေတဲ့နိုင်ငံတွေဒီအကြီးဆုံးအချက်ကတော့ယူသားလုံးစီလုံးမျိုးတွေပါပဲ။အဲ့ဒီအကြောင်းချက်ကလွတ်လပ်ခွင့်တွေပို့ပြီးတော့ပြီးကြကြတယ်ဆိုပြီးတော့ပြောကြပါအဲကြောင့်မြန်မာနိုင်ငံပြည်ထနာမရွေးစင်တာပါဘူးချက်ချဲပါလေအချင်းယူကောင်းယူပါပါလိမ့်မယ်အဲ့ဒီထက်မှအတဲကျအမိန့်မြင့်နေတယ်အများကြီးကျေနပ်နိုင်ပါလေ
အခုလာမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နည်းနည်းကြိုပြီးတော့ခံမှန်းကြည့်ရင်ပေါ့လေဘေဒင်ဆရာတွေမဟုတ်ကြတော့လဲပဲအလားအလားဘယ်လိုဖြစ်နိုင်ပါသလဲအဲ့တော့လာမဲ့ရွေးကောက်ပွဲပြီးတဲ့အခါမှာတရားမျှတရွေးကောက်ပွဲလို့ရင်တော့ပြည်သူလူထုအများစုထောက်ခံမှုရတဲ့နိုင်ငံကြီးကဖြစ်လာတော့မှာပဲပေါ့လေအစိုးရဖွဲ့လာနိုင်မှာပဲဖြစ်ပါတယ်အဲ့ဒီအခါမှာရွေးမဲ့အရွေးဟာအခုပြီးခဲ့တဲ့2015က2020အထိရွေးခဲ့တဲ့အရွေးထက်ပိုပြီးတော့ကောင်းလာလိမ့်မယ်လို့မျှော်လင့်နိုင်ပါသလား
လေလာချက်တစ်ခုတည်းဆိုတော့အခုချိန်ဒီတော့ဆန်းစုကြည်ပေါ်ထောက်ခံမှုက60%နဲ့ထက်ခွန်ဆယ်ရလို့နောက်နည်းမျိုးဆက်ပြီးရှိနေပါလေအကြောင်းလေးပါဘူးသူကယုံကြည်တဲ့ခေါင်းဆောင်မျိုးဒီမှာနိုင်ငံမှာတော်တော်ရှားပါလေတော့ဆန်းစုကြည်ကရှားရှားပါပါပါသူ့ကိုသူကဖြစ်ကြတယ်အဲ့ဒီချစ်တာတဲ့လည်းမကောက်ဘူးဗျ။ယုံကြည်ကူးဝယ်တဲ့ဖြစ်ရှိပါတယ်။ဒီမိုင်းကမဲပေးဖို့ကိုသိတာလို့ရှိနေတယ်။အထူးသဖြင့်ပုဂ္ဂိုလ်ကြီးပေါ်မှာအခြေတော်ကြီးပြေးကြတာဖြစ်ပါတယ်။ကျွန်တော်တို့သတင်းမှာဓမ္မရီရဲ့သုံးသပ်မှုကတော့အစိုးရရဲ့ဆောင်ရွက်ချက်တွေကိုချိန်ထိုးကြည့်တတ်ပါ။ဒါပေမဲ့လူလူကမဲပေးတဲ့အခါမှာအဲ့ဒါကစိတ်ကြီးအဓိကကြားဆိုကျွန်တော်မဖြစ်ပါဘူး။ဒါကြောင့်ဒေါက်ဆာဆူကြီးဦးဆောင်တဲ့ပါတီကပဲအလဲရမှုအလားအလာများပါလေ။ယုံကြည်ရ
ဲ့ဆိုတာတဲ့ကိုယ်ကိုစိတ်ကတဲ့သဘော personality cult မြန်မာနိုင်ငံရေးမှာအဲ့ဒီဓလေ့မျိုးရှိနေတဲ့အတွက်ကြောင့်ကိုတိုင်းဆုံးဖြတ်ရတာကအဲ့ဒီခေါင်းဆောင်တူဦးတယောက်တည်းပေါ်မှာပဲမိခွန်းလုံးနဲ့သူပြောမှပဲအကုန်လုံးဖြစ်တယ်ဆိုတဲ့သဘောမျိုးသူမပြောရင်ဘာမှမလုပ်ရတဲ့အတွက်ကြောင့်လည်းတူတက်မှုနှောင့်နှေးရတဲ့ဆိုပညာရှင်တချို့ကသုံးသပ်ကြပါတယ်ကျွန်တော်နာမည်တော့မပြောလို့တော့ပါဘူးအဲ့ဒီအခြေအနေမျိုးများမြန်မာနိုင်ငံမှာဖြစ်နေလေသလားလို့မေးလာမယ်ဆိုရင်တော့ခင်ဗျာ
ဒါကမချောင်းမလွဲတာတဲ့တော့ချက်ပါပဲ။ဘာကြောင့်လဲဆိုတော့အင်မတန်အခေါင်းနဲ့ပေါင်းဆောင်နေပြီပေါ့နော်။ဒီမှာမြန်မာနိုင်ငံမှာအနာရသွားရတဲ့ပုံစံတွေထဲမှာဒါဆိုလို့ရှိရင်အီမေးလ်ကိုပြောလို့ရတယ်။ဘူဂျိုဂူရီတက်ရှေကိုပြောလို့ရမယ်။ခုတော့ဆန်စစ်ကြီးကိုပြောလို့ရမယ်ပေါ့နော်။ဆိုတော့အဲ့ဒီလိုအကောင်းတဲ့ကြောက်ဖို့လို့လည်းတွဲလိုက်လာတဲ့ခက်ခဲတွေယတနာတွေတုံ့ဆိုင်ကြည့်လိုက်အများကြီးရှိပါတယ်။မြန်မာနိုင်ငံကျုံနေရတာလည်းအဲ့ဒီအခက်ခဲမျိုးဖြစ်ကောင်းဖြစ်မှာပါ။ကျောင်းဝင်းကျင်နဲ့ကျွန်တော်ခါစကားပြောမှုတဲ့အခါမှာကျောင်းဝင်းကျင်ကကြိုပြီးပြောခဲ့တာရှိပါတယ်ကျွန်တော်တို့မြန်မာနိုင်ငံကြီးမှာအဓိကရှင်သွားတဲ့ပြဿနာတစ်ခုကတော့ဒေါက်တာဆုကြည်နဲ့ကျန်တဲ့ခေါင်းဆောင်တွေကြားကွာတဲ့အကွာဟာဥမာနေတာလည်းဖြစ်ပါတယ်ဆိုပြီးသူကပြောခဲ့ပြီးပါတယ်အမိုင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်ပိုချွန်အောင်ဆန်းနဲ့အခြားခေါင်းဆောင်တွေကြားကွာတဲ့အကွာဟာတဲ့ဒေါက်တာဆုကြည်နဲ့လက်ရှိအခြားခေါင်းဆောင်တွေကြားကွာတဲ့အကွာဟာအမှန်တမ်းကိုကြီးမားပါတယ်ဒါကြောင့်အဲ့ဒီခေါင်းဆောင်မှုမျိုးတွေနဲ့ရှင်တွဲလာတဲ့ခက်ခဲတွေဒီကမှာပါ ။ဘာကြောင့်လဲဆိုတော့ဒီဈေးစနစ်ကအဲဒီလိုဟောင်းကောင်တွေကိုပြန်ပြီးဆန့်ကျက်ထိန်းနိုင်တဲ့သူ့ဘဝနဲ့သူ့စနစ်ကကြောင်းပြီးသွားနိုင်တဲ့စနစ်မျိုးမဟုတ်ပါဘူး။ဒါကြောင့်မလို့ဒါတွေကကောင်းဆောင်ရဲ့ပြဿနာအထက်ဒီဈေးအုပ်ချုပ်ရေးစနစ်ရဲ့ပြဿနာလို့ပဲရှုမြင်လို့ရပါတယ်။မြို့သားကောင်တွေဖွဲ့ချုပ်ဒီကာလမှာအားလိုက်ရတယ်လို့ပြောလို့ရတာကတော့ဘာဝကြစွာပဲစစ်တပ်ကျော်တော့နောက်ခါမှာပဲပါတီတစ်ခုကအစိုးရတက်လို့ရတဲ့အခါမှာဒီကြေးရေးကိုပြသပြရတာပါပဲ။ကျွန်တော်တို့အကြောင်းလဲဆိုင်ရာစာပေကိုကြည့်မယ်ဆိုလို့ရှိရင်ဒီကြေးရေးနဲ့အကြောင်းလဲဆိုတာကအကြိုင်ဆွဲနေကြတဲ့အကြောင်းကျန်ကြီးဖြစ်တယ်။ဒါကြောင့်အဲ့ဒီအကြောင်းကျန်ပြရမှာဆိုလို့ရှိရင်ဒီပထမအတန်းဆလာတော့ program လျှောက်တာဒီကြေးရေးကိုပြသပြရတယ်။ဒါလည်းဒီအကြောင်းနဲ့ဒီလုံလောက်တယ်လို့ကျွန်တော်ယူဆပါတယ်။ဒီကြက်တန်းမှာတော့အကြောင်းနဲ့တက်ကိုပို့ပြီးတော့ဒါနေလေလို့ကျွန်တော်ပြောနေပါတယ်
။တည်ငြိမ်မှုလည်းပိုကောင်းလာမယ်ပေါ့။ပိုရှိလာနိုင်
တယ်။တည်ငြိမ်မှုကတော့အဲတည်ငြိမ်မှုကိုကျွန်တော်ပြောတဲ့အခါကျတော့ပြည်ရင်းငြိမ်းချမ်းရေးနဲ့ပတ်သက်လာတယ
်။ဟုတ်တယ်
။အဲ့တော့လည်းဆက်ဆံရေးနဲ့ပတ်သက်လာတယ်။ဒါတွေကတော့နိုင်ငံရေးအတည်ငြိမ်မှုတစ်ခုလုံးနဲ့အနောက်ရှေ့အခက်ခဲဆက်ပြီးကျွေးဝနေပါတယ်။ဒါပေမဲ့တည်ငြိမ်မှုလို့ပြောတဲ့အခါမှာအုပ်ချုပ်ရေးရန်ကြီးအတင်းကတည်ငြိမ်မှုသဘောရပြောမယ်ဆိုရင်တော့ကျင်းနေလေကြတော့
โอเคတချို့နိုင်ငံတွေမှာနိုင်ငံရေးအပြောင်းလဲဘယ်လိုပဲဖြစ်ဖြစ်အုပ်ချုပ်ရေးရန်တရားဘျူရိုကရေစီကခိုင်မာနေရင်အဲ့ဟာဆက်သွားနေတာပဲခိုင်မာလဲပဲဒီလိုဟာတွေအများကြီးရှိရဲ့ယူရိုပါလဲအီတလီရောပါလို့ဆိုအစိုးရကမကြာခဏပြောင်းနေခဲ့ပေမဲ့သူတို့ဘျူရိုကရေစီကနေပြီးတော့စီမံခန့်ခွဲသွားတာရောပါလို့ပဲဒီတွေကထောက်ပြကြပါတယ်ဆိုတော့မြန်မာနိုင်ငံမှာတော့အဲ့လိုဖြစ်နိုင်ဖို့ဝေးသေးတယ်ပေါ့ဆရာလောလောဆယ်မှာ
အမှန်ပါပဲဒါကလည်းကျွန်တော်မိတ်ဆွေဒီလိုတို့တော့မှာကော်ပီတစ်ခုရဲ့ဥပဒေပေါ့နော်ကျွန်တော်နာမည်တော့ထုတ်ပြီးမပြောချင်ပါဘူးကျွန်တော်ဥပဒေပြောသလိုပါကျွန်တော်တို့ရဲ့ကြေတနာကခိုင်းတာပဲလုပ်တတ်တဲ့ကြေတနာခိုင်းတယ်မခိုင်းတတ်တဲ့ကြေတနာဆိုပြီးသူကကြုံရတဲ့အချက်လေးကိုထုတ်ပြီးပြောပါတယ်ဒါဒီအားလုံးကလက်ရှိအစိုးရကလုပ်ခဲ့တာတဲ့အရင်အစိုးရဆက်ဆက်ကြောင်ဖြစ်ခဲ့တဲ့ကြေတနာဖြစ်ပါတယ်ဒါကိုလက်ရှိအစိုးရကအပေါ်ဆက်ခံပေးရတယ်အဲ့ဒီကထပ်နိုင်မှုကြိုးစားလုပ်ရပါတယ်လိုပြီကြောင်းလဲတဲ့အရှိကိုနှီးနေတာကလည်းဒါကတော့လက်ရှိအစိုးရမှာတောင်းဆိုပါတယ
်သူကြဆန်တာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာအရေးသုံးသပ်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာတည်ထုတ်လွှင့်ပေးပြီးအခုလိုကြာတာပရိနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးသူယုံကြည်ရာစီစဉ်ကိုနားဆင်ကြရပါမယ်ကဗျာဆရာဝက်ကြဖြူရဲ့ယုံကြည်ရာကိုနားဆင်ရမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါရဲ့ရှင်
အားလုံးမင်္ဂလာအပေါင်းကိုကျေးဇူးတင်ပါတယ်ဒီနေ့ဒီကောင်းမှာဒီနေ့ကျွန်တော်ပြောမယ့်အကြောင်းကတော့ကျွန်တော်နဲ့၄ညညာဖြစ်ပါတယ်ကျွန်တော်ဆိုတာလူသားအားလုံးကိုကူစားပြုထားပါတယ်ကျွန်တော်တို့ကမိ1 day ကခက်ခဲစွာကျွတ်လွတ်လာခဲ့ပြီးတဲ့က၄ညဒီတဲ့ကိုရောက်ခဲ့ကြရတာပါပြောရမယ်ဆိုရင်တော့ခင်ဗျာအဲ့ဒီ၄ညတွေကိုကျွန်တော်တို့ဘယ်လိုကြော်ဖြတ်ကြမလဲဆိုတာပါကျွန်တော်တို့လူသားတွေကမွေးဖွားခြင်းနဲ့စပြီးတော့သိဆုံးခြင်းနဲ့ပြီးခဲ့ရတာပါ၄ညတွေရဲ့ရဲ့အနှစ်သာရကပါတယ်ကျွန်တော်တို့ရဲ့မြတ်ဗုဒ္ဓဘုရားရှင်စကားလေးတစ်ခုကိုလည်းမှတ်သားဖတ်ရှုခဲ့ကြပါအလုံးစုံသောယုံနာတို့၌ငါမဟုတ်သာဘူးမသိမ့်ပိုက်ခဲ့သူအားဆိုရင်ချင်းမည်မရှိဘူးလူတယောက်ရဲ့ဒုစရိုက်တရားချုပ်ငင်းရာကိုယ်နဲ့ကိုယ်ပတ်ဝန်းကျင်ဒုစရိုက်တရားချုပ်ငင်းခြင်းကိုကင်းစင်လာကြမယ်ဆိုရင်ပေါ့လေအေးချမ်းတဲ့ပတ်ဝန်းကျင်တွေတစ်ခုကိုရရှိလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ကမနဲ့မိုးရင်းလို့ညလုံးညလုံးဖွင့်လိုက်တာနဲ့ဒါမှမဟုတ်ဉာဏ်နှလုံးကိုဖွင့်ရင်အဲ့ရတဲ့မှာအသိစိတ်လုံးထလာတဲ့အချိန်ကစပြီးဒါတို့ဒီနေ့ဘာလို့ရမလဲဒီနေ့ဘာလို့ရမလဲဆိုတာတွေကိုပဲတွေးနေပြီးတဲ့ကြပါတယ်ကိုယ့်ရဲ့လက်နှစ်ဖက်နဲ့စုပ်ကိုင်နိုင်ပြီပေါ့ဒါမှမဟုတ်ဒီနေ့ပို့ပြီးတော့လေကိုယ့်တကူစားတွေးပိုက်ယူနေလို့ရပြီဒါမှမဟုတ်ဒီနေ့ပို့ပြီးတော့တမိသားစုတို့အတွက်တွေးပိုက်နိုင်ပြီစသည်ဖြင့်တွေးတွေကလောဘတွေကိုတော့မတက်နိုင်တော့ပါဘူးငါဆိုတဲ့တွေးတွေပွားများလာတဲ့အမြအတ္တတွေပဲပွားများလာမှာသာသူရဲ့အတွေးနေပါသွားမှအဲ့ဒါကြီးပါရပါမယ်လို့ထင်ပါတယ်။တဏိတာကိုကျွန်တော်တို့ဆန်စီယိုလေးခတ်ဖို့ဒူပါလိမ့်မယ်လို့ထင်ပါတယ်။ဒါမှမဟုတ်မနဲ့မိုးလင်လာတဲ့အတွေးကိုကြောင်းငင်တွေးကြည့်လိုက်မယ်ဆိုရင်ပေါ့လေ။ကျွန်တော်တော်တော်လုံးကမ္ဘာလောကကြီးစီဟာအယူဘက်ကအယူဘက်ဆိုင်ကကြီးတွေတွေးလာလိုက်ကြတာ။ကျွန်တော်တို့ကမ္ဘာလောကကြီးကိုဘာတွေပေးနိုင်မလဲ။ဘာတွေပေးရမလဲ။ဥပမာပေါ့ဗျာ။ကိုတော်ရလမ်းကြီးမှာပို့ကွာဒီရန်တန်ကားဖြစ်ဖြစ်ကောင်းမှုတော်တော်လေးတွေပဲဖြစ်ဖြစ်ကိုတနေ့တာတုံးမယ်ငွေကြီးလေးတွေကနေဖဲ့ပြီးဝေမြလိုက်နေသူ့လမ်းလိုက်နေဆိုရင်ကောင်းမှုကိုကိုယ်ကိုယ်စိတ်ကမိရညွန့်ပြရန်ရပုဒ်ရဖျားရှင်ကိုစီနီးပန်း
မွေးတိုင်းတတော်ရေးကြံကပ်ပြီမယ်ဆိုရင်ပေါ့လေတရာတရားရဲ့နေ့စဉ်လေးချစ်ခေါင်းလေးတစ်ခုဖြစ်လာမယ်လို့ထင်ပါတယ်တရာစိတ်စိတ်ညောင်းလေးကနေအပင်တော့ပြီးတော့ကြီးစင်လာမှာနောက်ပြီးတော့ပေါ့လေတနေ့တာကိုဖြတ်တန်းတော့မယ်ဆိုရင်ကျွန်တော်အသေးလေးပါအဲ့ဒါကိုယ့်ရဲ့တကူစားကာယကံဝစီကံမနောကံလေးထိန်းသိမ်းနေစီယိုလေးသဘောမျိုးပေါ့ထားမယ်ဆိုရင်ကိုယ့်ရဲ့ကာယကံကြောင့်တပါးခံလာပြီးဒုက္ခမရောက်ပါစေနဲ့မပြည့်စုံပါစေနဲ့ကိုယ့်ရဲ့အပြောကြောင့်တပါးခံလာပြီးမင်းမပြည့်စုံဘူးမရောရောဘူးဒါမှမဟုတ်ရင်စိတ်စိတ်ဆင်းရဲခြင်းမဖြစ်စေဘူးကိုယ့်ရဲ့အပြောကြောင့်အကျံစီကြောင့်တပါးခံလာပြီးမဆော့ရဘူးမပြည့်စုံဘူးပေါ့လေအဲ့ဒီလိုလေးစီယူလေးထားမယ်ဆိုလို့ရှိရင်ကိုရရှိရဲ့မြေရကလေးတည့်ရပြီးဖြတ်တမ်းမယ်ဆိုလို့ရှိရင်ကိုတကူစွာသပမြေရမြေရကလေးပန်တန်ကြရမယ်လို့ထင်ပါတယ်တကယ်တော့လောကကြီးဖြစ်ပေါ်လာခြင်းကလည်းကျွန်တော်အမြင်ပေါ့လေတက္ကနာရှိသည်ရှိကြတဲ့တရားဝါတွေတက္ကနာတည်ရှိတည်ဆောက်နိုင်ရဖို့တော်တော်ရင်းမြေတွေဖြစ်လာကြတာပါကိုတူရဲ့အတွက်ကိုတမီသာစုတဲ့အတွက်ဆိုတဲ့လူချင်းသတ်မှတ်စိတ်တွေနဲ့လောဘစိတ်တွေနဲ့ဆုတ်ကန်ရမယ်ဆိုလို့ရှိရင်ဆုတ်ကန်တဲ့လက်မှာကျန်ရစ်ခက်မှာကတော့ပူတော်ငင်းနေလို့ပဲမြင်နေပါအရာအားလုံးလှပတဲ့မိရဲ့များမှာလှပငင်းငင်းတဲ့ကဘာကြီးဖြစ်ပါစေဒါပါပဲ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင် VO American တန်ရဲ့အော်တိုဘာလ10ရက်ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့တနအိစာစီစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ဒီကနေ့ညပိုင်းမှာတော့ကိုဝင်းမင်းရဲ့ကျမရေးကဏ္ဍဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်အခုကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါဦးမယ်ရှင
်စီးရီးယားနိုင်ငံရှိမြောက်ပိုင်းကကတ်တပ်ဖွဲ့ကိုရှင်းထုတ်ဖို့ကာလတော်ကြာကလေးကစီစဉ်ထားတဲ့စစ်ဆင်ရေးတစ်ခုကိုတူရကီကစတင်နေပါတယ်ကာလနဲ့ကံတွေကိုဒူဂီဆွေရကအကျံဖက်ဝါဒီတွေဖြစ်တတ်မှတ်ထားပြီးအနောက်နိုင်ငံအများပြားကတော့ IS အကျံဖက်ဝါဒီအဖွဲ့ကိုနှင်းနှင်းနာမှာအ धिक မှမိတ်တွေဖြစ်တတ်မှတ်ထားတာပါအဲ့ဒီဒေသကိုလေကြောင်းကနေတိုက်ခိုက်ပြီးနိုင်ပိုင်းကြာပြီးတဲ့နောက်ဒူဂီရဲ့ဒုတိယအဆင့်ထိုးစစ်ဖြစ်တဲ့မြေပြင်ထိုးစစ်ကိုစတင်ခဲ့ပါတယ်စီးရီးယားမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေကိုယူသိမ်းမှုသမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ပေါ်ပေါ်ဒူးနေမှာလဲပါတီကြီးနှစ်ရစလုံးကလွှတ်တော်အမတ်တွေဆက်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်ကြပါတယ်စီးရီးယားမြောက်ပိုင်းမှာအမေရိကန်ရဲ့မာမေကတ်စ်တွေကဒူဂီကတိုက်ခိုက်ခံနေရတာပါထရမ့်အစိုးရအဖွဲ့ရဲ့အရှမ်းမရှိပြစ်ပယ်မှုကိုခံနေရတဲ့မဟာမိတ်ခတွေအတွက်ဆုတောင်းပေးကြဖို့တောင်ကာရိုလိုင်းနားပြည်နယ်ရီပပ်ဘလီကန်ထက်လွတ်တော်မှအလင်းစီဂရမ်က Twitter မှာရေးပါတယ်ဒီလိုလုပ်တာဟာ IS စစ်သွေးကြော်တွေပြန်ကောင်းထောင်လာဖို့သေချာစေတယ်လို့လည်းပြောပါတယ်ကမ္ဘာပေါ်မှာအများအယုံချိုးရင်းသူဒါမှမဟုတ်မျက်လုံးကွယ်နေသူလူပေါင်း 1.2 ဘီလီယံထက်မနည်းရှိတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့အစဉ်ကစားအသစ်တစ်ခုမှာဖော်ပြထားပါတယ်အဲ့ဒီအထက်မှာကျူတင်ကာကွယ်နိုင်ငံကြီးရှိတဲ့ဒါမှမဟုတ်အခုချိန်ထိဘာမှလုပ်မပေးနိုင်သေးတဲ့အမြင်အာရုံချို့တက်နေသူလူပေါင်းက1ဘီလီယံထက်မနည်းရှိတယ်လို့ WHO ကပြောပါတယ်။အဲ့ဒီလူတွေကိုကူညီကူတာပေးဖို့အတွက်ရန်ပုံငွေအမေရိကန်ဒေါ်လာ14ဘီလီယံလိုတယ်လို့လည်းပြောပါတယ်။လွန်ခဲ့တဲ့နှစ်သန်းပေါင်း115သန်းလုံးကဆင်ဆန်းခဲ့တဲ့အမတန်ကြီးမားတဲ့အသားစားဒိုင်နိုဆောကြီးတစ်ကောင်ရဲ့ကြောက်ပြုတ်ကျွင်းကိုထိုင်းနိုင်ငံမှာတွေ့ရှိလိုက်တယ်လို့သိပ္ပံပညာရှင်တွေကဗိုလ်ဒူးနေမှာပြောပါတယ်။အဲ့ဒီဒိုင်နိုဆောကိုဆီမာရာပတောဆိုသည်လို့နာမည်ပေးထားပြီးအရှိ26ပေနဲ့အလေးချိန်အနည်းဆုံး3တန်ခွဲလောက်ရှိနိုင်တယ်လို့ခန့်မှန်းထားပါရခင်ဗျာ
။ခြားသာပြင်းနေမနေခင်ထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုမနေ့အစည်းအဝေးထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ကေဘယ်ဖောက်လာဖြစ်ပါတယ်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လို့မဲ့အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအပင်းနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.